ဒီနေ့သာသနာတော်နှစ်2556ခုကောဇာတက္ကီ1384ခုနောင်တကူလဇန်6ရက်1384ခုနှစ်ရက်နောက်ဆုံးနေ့ပေါ့နော်မနေ့ပြန်နေ့စံတရနေ့မဟုတ်လားမနေ့ပြန်1385ခုလေးကိုရောက်ပြီဘုရင်တို့ရန်ကုန်တိုင်းဒေသကြီးမော်ဘီမြို့နယ်မေတ္တာရှင်ဆရာတော်တည်ထောင်ထားတဲ့သုဒ္ဓဝိပဿနာကျောင်းတိုက်တွင်မှာတရားစခန်းဝင်ယောဂီသူတော်ရှင်တို့ကိုအရှင်တို့ဒီကနေ့ဗတ္တရားဟောမှာလည်းဆိုလို့ရှိရင်ခௌတကနိကေဓမ္မပဒပါဠိတော်နာဂဝတ်မှာလာရှိတဲ့မန္တသားကိုမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားကထာ၃ပုဒ်ရှိပါတယ်အဲ့ဒီတရားကထာသုံးပုဒ်အနက်ကပထမအဦးဆုံးကထာကိုအခြေခံပြီးတော့၄ပါးချမ်းသာရအောင်ရှာလို့တရားကောင်းစဉ်ပြီးပြီးတော့ဟောခြင်းပါလေ။ဘုရင်တို့ကစိတ်တာဘုံကြီးမဟုတ်တော့အလုပ်ပေးတရားလည်းပဲကျွမ်းကျင်ခြင်းမဟုတ်တတ်ဘူးဟုတ်လား။ဒါပေမဲ့လို့ဒီနေ့ပေးတဲ့ပေါင်းတော်ကောင်းတို့နာယူကြည်ညိုကြရမယ်။ဒီ၄ပါးချမ်းသာရအောင်ရှာဆိုတဲ့တရားဟာလူငယ်တွေဘဝကနေလူကြီးတွေဘဝတိုင်အောင်စဉ်းစားเสียရတယ်အများကြီးပါလေအခြေခံချမ်းသာကစပြီးတော့အထွတ်ထိပ်ချမ်းသာတိုင်အောင်ချမ်းသာဒုက္ခ၄ပါးလေးနဲ့ပြည့်စုံအောင်ညွှန်ကြားထားလို့ဘုရင်တို့စိတ်ကိုကအင်မတန်သဘောကျတယ်ဒီတရားလေးကိုဟောဒီချမ်းသာ၄ပါးကတဘာပြီးတဘာရှေ့တိုးသွားရင်ပို့ပြီးတော့လေးနဲ့တဲ့သဘောကိုလည်းဆောက်တယ်ဒါကြောင့်ပိဋကပေါင်းတော်ကောင်းတို့ဘဝမှာတကယ်လက်တွေ့ချပြီးတော့ကျင့်သုံးမယ်ဆိုတဲ့စိတ်ဓာတ်နဲ့ဒီ၄ပါးချမ်းသာရအောင်ရှာဆိုတဲ့တရားကိုနာယူကြည်ညိုရရမယ်ဒီတရားစခန်းပွဲမှာလူငယ်တွေအများကြီးပါတယ်လို့ဦးဇင်းကသိထားတာဒါကြောင့်ဒီတရားလေးကိုဟောဖို့ရွေးချယ်တာပါဒီတရားကိုသဘောကျလွန်းလို့စိတ်ထဲကိုကနှစ်ချိုက်လွန်းလို့ဟောခဲ့တဲ့အချိန်ပေါင်းလေးဘယ်လောက်ရှိပြီမှမသိဘူးဘိဒ္ဓဘောင်တော်ကောင်းတို့လည်းပဲသဘောကျလိမ့်မယ်လို့ကိုယ်စင်ကယုံကြည်ပါတယ်။နော်၄ပါးချမ်းသာရအောင်ရှာတဲ့။ချမ်းသာဒုက္ခ၄မျိုးဉာဏ်ရှိကြတဲ့သတ္တဝါတွေမှန်ရင်ချမ်းသာခြင်းရတာချီးပဲ။ဆင်းရဲခြင်းတဲ့သတ္တဝါရင်လို့ပဲရှိပါမလဲ။ချမ်းသာခြင်းရတာပဲ။ဒါပေမဲ့ချမ်းသာခြင်းယုံပြန့်နေချမ်းသာခြင်းဆိုတဲ့အကျိုးတရားဟာပြည့်စုံလာမှာတော့မဟုတ်ဘူး။ချမ်းသာအောင်ပြုလုပ်အားထုတ်မှချမ်းသာခြင်းရဲ့အကြောင်းတရားကိုပြည့်စုံအောင်ကြိုးစားမှချမ်းသာခြင်းဆိုတဲ့ကိုယ်လိုတဲ့အကျိုးတရားကရမှာချမ်းသာခြင်းယုံမြတ်နဲ့ချမ်းသာမယ်ဆိုရင်ဆင်းရဲတဲ့လူရဲ့လူလည်းဘယ်ရှိပါမလဲဟုတ်ရဲ့လားဒါကြောင့်ချမ်းသာခြင်းမြတ်တဲ့တရားတော်မှတို့ဦးရှင်တို့တို့အတွက်ချမ်းသာဒုက္ခကိုဘယ်ပုံပဲဤရှာဖွေရမယ်ဆိုတာကိုမြတ်စွာဘုရားကမာနကိုအကြောင်းပြုပြီးတော့ဂါထာ၃ခုနဲ့ချမ်းသာဒုက္ခရာကြောင်း32ပါးဟောတယ်။ကိုတော်ကဦးဇင်းကဒီ32ပါးကိုတညတည်းနဲ့အပြီးဟောတာ။နောက်တော့ကိုပြောကျင်တာတွေကစုံအောင်မပြောနိုင်တော့ရှေ့၄ပါးဂါထာတစ်ခုကိုပဲအနိုင်နိုင်ပြောရတယ်။တရားဟောတဲ့နေရာမှာဦးဇင်းကလောဘကလည်းနည်းနည်းကြီးတော့ဟိုဟာတွေပြောခြင်းဒီဟာတွေပြောခြင်းပြောရင်းနဲ့အဲ့ဒါကိုယ်စကားကိုလက်စကားမတတ်နိုင်ဘူး။ဒါကြောင့်မို့လို့၄ပါးချမ်းသာဆိုပြီးတော့တရားတစ်ခုဖြစ်သွားရောနော်ဒါကြောင့်ပိဿပေါင်းတော်တို့မများပါဘူးဒီတဏှာကြီးအချိန်အတွင်းမှာချမ်းသာဒုက္ခ၄မျိုးကိုမှတ်မိအောင်နားထောင်ရမယ်ပြီးရင်ဘဝမှာတကယ်လက်တွေ့ချပြီးတော့ကျင့်သုံးနိုင်တဲ့အဆင့်ကြီးရအောင်ကြာကြရမှာနော်စတင်ပြီးတော့နာယူကြည်ညိုရရအောင်အထံပိဇာတံပိဒုက္ခသဟာယဒုဋ္ဌိဒုက္ခယာဣတိရိတရေနာပုညံဒုက္ခဇီဝိတသင်္ခယံပိသဘာတဒုက္ခတဒုက္ခံဘာနံအထံပိယမှုကိစ္စကြီးငယ်တို့သည်ဇာတံပိဖြစ်ပေါ်၍လာလက်သည့်ရှိသောသာယာမိတ်ကောင်းဆွေကောင်းရှိမှသာလျှင်ဒုက္ခံချမ်းသာနိုင်ပေ၏ဘဝမှာပြဿနာကြီးငယ်တစ်စုံတရာကျုံလာပြီဖြစ်ရှင်းစရာအမှုကိစ္စကြီးငယ်တစ်စုံတရာကျုံလာပြီဆိုလို့ရှိရင်မိတ်ဆွေကောင်းဆိုတာရှိမှချမ်းသာမှာပါတဲ့နံပါတ်1ချမ်းသာနော်န နောက်နံပါတ်1ချမ်းသာကဘာလဲဆိုတော့ဒုတိယဒုက္ခယာဣတရိတရေနာဣတရိတရေနာယတတမြာသောဥစ္စာပစ္စည်းတို့ဖြင့်ယာဒုတိယအခြင်းရောင်ရဲတင့်တိတ်နိုင်တယ်ဆိုရင်တန်ဒုတိယတရားသည်အဋ္ဌိတန်တိရှိပါကုန်၏သတ္တုတိထိုကဲ့သို့ရောက်ရဲ့တင့်တိန်နိုင်လေဆိုတဲ့တန်တုတိတရားသည်ဒုက္ခချမ်းသာလှပေ၏ဘဝမှာရသမျှနဲ့ရောက်ရဲ့တင့်တိန်နိုင်ရင်ဆိုတဲ့တန်တုတိတရားအဲ့ဒီတန်တုတိတရားလက်ကင်ထားနိုင်မယ်ဆိုရင်ဒုတိယမြောက်ချမ်းသာဒုက္ခကိုရမယ်တဲ့နံပါတ်1ချမ်းသာပေါ့ပုံညာဒုက္ခဇီဝိတသင်္ခယံပိဇီဝိတသင်္ခယံပိအသက်ကုန်ကာလအခါကာလမှာဘုံညာကုသိုလ်ကောင်းမှုသည်ဒုက္ခချမ်းသာလှပေ၏တတဝတိုင်းတတဝတိုင်းလူသားတိုင်းလူသားတိုင်းမဖြစ်မနေရင်ဆိုင်ကြရမယ်ရှောင်မရလွှဲမရတွေ့ကြရကြုံရရမယ်တည်ခြင်းတရားအဲ့ဒီတည်ခြင်းတရားနဲ့ကြုံရပြီတွေ့ရပြီဆိုရင်တော့ကုသိုလ်ကောင်းမှုသည်ချမ်းသာတယ်ဆိုလိုတာကတေဂာနီးမှာကုသိုလ်ရှိမှချမ်းသာမှာပါတဲ့ဒါနံပါတ်3ချမ်းသာပေါ့သဗ္ဗန္တဒုက္ခတဒုက္ခပါဟနံသဗ္ဗန္တဒုက္ခတလုံးစုံသောတရားဝိစင်းရဲတို့ကိုပါဟနံပယ်ရှားလျက်ရှင်းသည့်ဒုက္ခချမ်းသာလှပေ၏ယုဒ္ဓနတ္တတို့ရဲ့စင်စက်မပြတ်ဖြစ်ပေါ်ရာဒီဘဝဒီခန္ဓာဒီတန်တရားဒီတကယ်စင်စက်ဆင်းရဲခြင်းဒုက္ခသစ္စာလားဖြစ်တဲ့အတွက်ကြောင့်ချုပ်ငိမ့်အောင်လှုပ်လိုက်နိုင်မှချမ်းသာမယ်ဘဝဆိုတာဒုက္ခသာဖြစ်တဲ့အတွက်ကြောင့်ချုပ်သွားမှသာလေချမ်းသာမယ်တဲ့ဒါပေမဲ့ဒီနေရာမှာပိဋကပေါင်းသူတော်ကောင်းတို့နားလည်ထားရမှာကဒီဘဝဒုက္ခသစ္စာတွေချုပ်ငိမ့်သွားခြင်းနဲ့ဆိုရင်သူတို့ကိုဒါတိုင်းချုပ်ငိမ့်အောင်လှုပ်လို့မရနိုင်ဘူးအဲ့ဒီဒုက္ခသစ္စာဘဝခန္ဓာတွေဖြစ်ခြင်းရဲ့အကြောင်းတရားတဏှာလောဘဆိုတဲ့သမုဒိယသစ္စာကိုဖယ်ရှားမှအကျိုးဒုက္ခသစ္စာဘဝခန္ဓာတွေဟာချုပ်ငိမ့်သွားပဲနော်ကလေးမရိုက်တော့နဲ့နော်ငြင်းငြင်းနေတော့ရှေ့ကနေပြီးတော့အတင်းလှုပ်နေတာတို့ကအာယုံကမရပရမေသဘောသူတော်ကတို့ချမ်းသာဒုက္ခဘယ်နှမျိုးရှိသွားပြီတော့၄မျိုးပြန်ပြောမယ်နော်ဒီချမ်းသာလေးမျိုးကိုပဲတရားအသေးစိတ်ခေါင်းစဉ်အတည်ထားပြီးတော့ဦးဇင်းတို့ဒီနေ့ညတနာရီလောက်အချိန်ယူပြီးတော့ကြောသွားမှာပါ။နံပါတ်၁အရေးရဲ့အကြောင်းရဲ့ပြဿနာကြီးငယ်တစုံတရာကျုံလာပြီဆိုရင်မိကောင်းဆွေကောင်းရှိမှချမ်းသာမယ်။နံပါတ်၂ရာသမျှနဲ့ရောင်ရဲတင်းတိမ်ကျင့်တတ်နိုင်မှချမ်းသာမယ်။နံပါတ်၃ကိုယ်လိုအနိစ္စရောက်ခဏဤကာလမှာကုသိုလ်ကောင်းမှုရှိမှချမ်းသာမယ်။နံပါတ်၄ဘဝတန်တရားသည်ဆင်းရဲဒုက္ခသာဖြစ်တဲ့အတွက်ကြောင့်တဏှာလောဘဆိုတဲ့သမုဒိယသစ္စာကိုအရဟတမဉာဏ်နဲ့ဖယ်ရှားပြီးတော့အကျိုးဒုက္ခသစ္စာဘဝခန္ဓာတွေကိုချုပ်ငိမ့်သွားအောင်လှုပ်လိုက်နိုင်မှချမ်းသာမယ်တဲ့နံပါတ်၄ချမ်းသာကတော့အလေးနဲ့ဆုံးချမ်းသာပေါ့ယဟန္တာဖြစ်မှချမ်းသာမယ်လို့ပြောတာပါနံပါတ်၄ချမ်းသာကနော်ဒါကြောင့်ပေးတော်သူတော်တို့ဒီချမ်းသာ၄ပါးကိုဒါအသေးစိတ်ခေါင်းစဉ်အနေထားပြီးတော့စတင်ပြီးတော့နှာယူကြည့်လို့ရရအောင်နော်နံပါတ်၁ချမ်းသာကနေပြီးတော့ဦးဇင်းတို့စတင်ပြီးတော့ပြောမယ်အမှုကိစ္စကြီးငယ်တစုံတရာကျုံးလာရင်မိတ်ဆွေကောင်းရှိမှချမ်းသာမှာပါမိတ်ဆွေကောင်းရှိမှချမ်းသာမှာပါလို့စကားကိုရိုးရိုးမပြောဘဲနဲ့အမှုကိစ္စကြီးငယ်တစုံတရာကျုံးလာရင်ဆိုတဲ့စကားလေးထည့်မထားဘူးလားအဲ့ဒါဘာလို့ထည့်ထားတာလဲလို့စဉ်းစားတရရှိတယ်။မိษွေတို့ရဲ့ဂုံကျေးဇူးကိုပို့ပြီးတော့ပေါ်တွင်ထင်ရှားစေခြင်းလို့ထည့်ထားတာ။ဘဝမှာပြဿနာကြီးငယ်တစုံတရာမကြုံဘူးပုံမှန်နင်းနေတဲ့အချိန်မှာတော့မိษွေရဲ့အခန်းကဏ္ဍကတိတ်ပြီးတော့မလိုအပ်တယ်လို့ပဲ။ဖြည့်ရှင်းစရာပြဿနာကြီးငယ်တစုံတရာပေါ်လာပြီးကျုံးလာပြီးဆိုရင်တော့မိကောင်းဆွေကောင်းရှိရင်ရှိသလောက်အဲ့ဒီပုဂ္ဂိုလ်တတာခွင့်ရမယ်ချမ်းသာခွင့်ရမယ်။မိษွေကောင်းမရှိရင်မရှိသလားအဲ့ဒီပုဂ္ဂိုလ်နှာခေါင်းချပွေတွေ့ပြီးတော့ဒါဆင်းရဲဒုက္ခကြုံရလိမ့်မယ်။ဒါကြောင့်မြတ်စွာဘုရားကဇာကားကိုပြည့်စုံအောင်ပြောတာ။အမှုကိစ္စကြီးငယ်တစုံတရာကျုံးလာရင်မိษွေကောင်းရှိမှချမ်းသာမှာပါတဲ့။ဒီနေရာမှာတစ်ချက်စဉ်းစားရရှိတာကအမှုကိစ္စကြီးငယ်တစုံတရာကျုံလာရင်လို့သာပြောရတယ်။ အမှုကိစ္စကြီးငယ်တစုံတရာကျုံးမလာဘူးဆိုတဲ့လူဘဝဆိုတာကိုရှိနိုင်တာလားမရှိနိုင်ဘူးအတ္တတရားမနေရတော့လည်းပဲအမှုတရားတွေ့တဲ့တည်းဆိုလိုတာကလူဘဝဆိုတာကစေတနာတွေနဲ့ရှုပ်ထွေးလွန်းလို့ဖြတ်တန်းဖို့ရအင်မတန်ခက်ခဲတဲ့ခရီးချင်းကြီးနဲ့တူတယ်ဒါကြောင့်ကိုတယောက်တည်းရဲ့အရည်အသွေးနဲ့ဘလို့မှပြည့်လဲအောင်မလျှောက်လှမ်းနိုင်ဘူးမိษွေရဲ့အကူအညီဟာဘဝမှာမဖြစ်မနေလိုအပ်တယ်ဆိုတဲ့အဓိပ္ပာယ်ပါပဲဒါကြောင့်သူတစ်ဖြင့်လူငယ်ပိုင်းလူလက်ပိုင်းဘဝမှာဖြတ်တန်းဖို့အချိန်နဲ့အများကြီးကြံနေကြံရသေးတဲ့ပုဂ္ဂိုလ်တွေငါတယောက်တည်းဖြစ်ပါတယ်လို့ဘယ်တော့မှအဲ့ဒါလို့မတွေးပါနဲ့ဘဝမှာမိษွေရဲ့အကူအညီဆိုတာမဖြစ်မနေလို့ကိုလိုအပ်တယ်။ဒါကြောင့်မြတ်စွာဘုရားကတည်တော်မူမြင်တော်မူလို့ပြဿနာတွေရှုပ်ထွေးများပြတ်လွန်းတဲ့လူလောကကြီးမှာမိษွေမရှိရင်မရှိသလောက်ပြဿနာကျုံးလာရင်ဆင်းရဲမှဆိုးလို့မိကောင်းရွှေကောင်းကိုရအောင်ရှမ်းပြီးတော့နံပါတ်1အခြေခံကြတဲ့ချမ်းသာကိုရအောင်ရှာကြရပေလို့မြတ်စွာဘုရားကဟောတာ။လူလောကမှာတချို့သောပြဿနာတချို့သောအခက်အခဲတွေကကိုတယောက်တည်းရှင်းလို့မလဲနိုင်ဘူး။တချို့ပြဿနာတွေဆိုရင်ကိုတမိသားစုလုံးဝန်းဝန်းပြီးတော့ရှင်းတော့မှမပြေလည်ဘူးကိုတမျိုးနဲ့ကိုတရွာနဲ့ချိန်ပြီးတော့ရှင်းလို့မပြေလည်နိုင်တဲ့ပြဿနာတွေလည်းမရှိဘူးလားရှိတာပေါ့ဒီကနေ့ခေတ်အင်မတန်တိုးတက်ပြီးတော့ဆက်သွယ်ရေးတွေဆက်ဆံရေးတွေကျင်ပြန့်လာတော့ကိုတနိုင်ငံနဲ့တောင်ရှင်းရှင်းလို့မပြေလည်တဲ့ပြဿနာတွေဆိုတာတောင်ရှိလာတယ်ဒါကြောင့်နိုင်ငံတွေတောင်မှနိုင်ငံအချင်းချင်းမင်းတို့ခက်ခဲရှိရင်တို့ကူညီပါမယ်တို့ခက်ခဲရှိရင်မင်းတို့ကူညီပါဆိုပြီးတော့မိษွေဖွဲ့ထားတဲ့မဟာမိတ်နိုင်ငံတွေမရှိဘူးလားရှိတာပေါ့ဘဝခရီးကြီးကကြံထန်းလုံးလို့သူ့ကိုလည်းကိုကကူညီရမယ်ကိုကိုလည်းသူကူညီပါစေဆိုပြီးတော့တယောက်ကိုတယောက်မေတ္တာဓာတ်တွေနဲ့အဲ့ဒါလိုချစ်ချစ်ခင်ခင်မိษွေအဖြစ်နဲ့နေထိုင်သွားမှသားလျင်ဘဝခရီးကြမ်းဟာပြည့်လည်အောင်ရှောက်လန်းနိုင်မယ်ဆိုတဲ့အဓိပ္ပာယ်ပါပဲနောက်တစ်ခါဒီမိုက်ပြဒါကြောင့်နံပါတ်1အခြေခံကြတဲ့ချမ်းသာကိုရကျင်နေဆိုရင်မိကောင်းဆွေကောင်းကိုရအောင်ရှာရမယ်။အဲ့ဒီမိဆွေကောင်းဆိုတာကိုရထားရင်ရထားသလောက်ပြဿနာကြီးငယ်တစုံတရာကျုံးလာပြီဆိုတာနဲ့အဲ့ဒီပုဂ္ဂိုလ်တသက်ခွင့်ရတယ်။လူငယ်တွေအတွက်မှတ်သားစရာလေးမိဆွေတို့ရဲ့ဂုဏ်ကျေးဇူးကိုဖော်ကျူးထားရရောက်တဲ့မြတ်စွာဘုရားလက်ထက်ကအဖြစ်ပြက်လေးတစ်ခုကိုပြောပြခြင်းလေးတဲ့။မြတ်စွာဘုရားလက်ထက်ကသာဝတိမြို့မှာအမျိုးကောင်းသားလေးတယောက်ကအမျိုးကောင်းသမီးလေးတယောက်ကိုလက်ထပ်ခွင့်တောင်းတယ်။အဲ့ဒါလို့လက်ထပ်ခွင့်တောင်းတော့အဲ့ဒီကလေးမလေးကညံရှိတယ်။လက်ထပ်ခွင့်တောင်းလာတဲ့ဒီကောင်လေးကိုမိမပစ္စည်းဥစ္စာတွေဘလောက်ပိုင်လဲပညာတွေဘလောက်တက်လဲအတိုင်းဝိုင်းတွေဘလောက်ကောင်းလဲလို့အဲ့ဒါမမေးဘူး။စိတ်ဝင်စားတဲ့အကောင်းတွေပြန်သူကသိလား။အဲ့ဒါမမေးဘူး။ဘာမေးလဲဆိုတော့မင်းငါ့ကိုလက်ထပ်ချင်တာတော့ဟုတ်ပါပြီတဲ့။မင်းမှာမိကောင်းရွှေကောင်းဘယ်နှယောက်ရှိလဲ။လူဆိုတာကိုယ်အတွင်းနဲ့ကိုပဲနော်အဲ့ဒါလိုမေးတဲ့အခါကျတော့ကောင်းလေးကအံ့ဩသွားတယ်သူမထင်မှတ်တဲ့မေးခွန်းဟာငါ့မှာမိษွေကောင်းတော့တယောက်မှမရှိဘူးဆိုတော့မင်းငါ့ကိုလက်ထပ်ချင်လို့ရှိရင်မိษွေကောင်းကိုအရင်ရှာပါအောင်နဲ့အဲ့ဒါနဲ့ကောင်းလေးကလည်းဒီကောင်မလေးကိုမြင်လို့တာဆိုတော့ဟုတ်ပြီဆိုပြီးတော့ပထမသာဝတိမြို့ကိုစောင့်နေတကားဆောင်၄ယောက်နဲ့မိษွေဖွဲ့တယ်အဲ့ဒီတကားဆောင်၄ယောက်နဲ့ခင်မင်းရင်းနှီးတာကိုကြောင်းပြုတ်ပြီးတော့နောက်မူကြီးမရတေနာပရိဒီနဲ့မှာရင်းနှီးတယ်။နောက်အင်ရှင်မင်းနဲ့ရင်းနှီးတယ်။နောက်ကောသလရှင်မင်းနဲ့မှာရင်းနှီးတဲ့အဆင့်ကိုရောက်တဲ့ဒီကောင်လေးက။အဲ့ဒါနောက်တော့ဒီကလေးကမိษွေဖွဲ့တဲ့နေရာမှာအရသာတွေ့ပြီးတော့ဘုန်းကြီးတွေနဲ့မှာရင်းနှီးတယ်။သိလား။အဲ့ဒါရှင်အာနန္ဒာနဲ့ရင်းနှီးတာကိုအကြောင်းပြုပြီးတော့နောက်တော့မြတ်စွာဘုရားနဲ့မှာရင်းနှီးတဲ့အဆင့်ကိုရောက်တယ်။အဲ့ဒါနဲ့သူ့အိမ်ကြီးနာချင်းအရက်ကဝိုင်းပြီးတော့ဒီကောင်လေးကိုနာမည်ပေးကြတယ်။မိတ္တဗန္ဓကာတဲ့မိษွေဖွဲ့တဲ့နေရာမှာကျွမ်းကျင်လိမ္မာတဲ့ခေါင်းလေးပေါ့အမေဖေမှဲ့တဲ့နာမည်မထင်ရှားဘူးအိန္ဒိနာချင်းတွေဝိုင်းပြီးတော့မှဲ့တဲ့နာမည်ကထင်ရှားတယ်မိတ္တဗန္ဓကာတဲ့အဲ့ဒါမိษွေတွေအများကြီးရှိပြီဆိုတော့သူမြတ်လို့တဲ့ကောင်းမလေးတွေသွားပြီးတော့ငါ့ကိုလက်ထပ်ခွင့်ပေးပါမိษွေတွေအများကြီးရှိနေပါပြီအဲ့တော့ကောင်းမလေးကလက်ထပ်ခွင့်ပေးတယ်သူတို့လက်ထပ်ပွဲကြီးကျင်းပတော့ကောသလရှင်မင်းကငါမိษွေလေးမျက်နှာမငယ်စေရဘူးဆိုပြီးတော့အိမ်အကြီးကြီးတလုံးလက်ဖွဲ့တယ်လို့ဆိုတယ်အဲ့ဒါကောင်မလေးကဆက်ဆံရေးမှာတော်တော်ကျွမ်းကျင်တာဒါအမိန်ကလေးတွေသတိထားတယ်ဟာနော်ရှင်မင်းကဒီပြင်ပစ္စည်းတွေလည်းလက်ဖွဲ့တယ်အဲ့ဒါရှင်မင်းလက်ဖွဲ့တဲ့ပစ္စည်းကိုအိမ်ရှင်မင်းကိုပေးတယ်အိမ်ရှင်မင်းလက်ဖွဲ့တာကိုစစ်တေနာပြည်ကိုပေးတယ်မာသူတော်တော်စီမံတတ်တယ်အဲ့ဒါလက်ထပ်ပွဲကြီး9ရက်လောက်ချင်းချင်းတည်ကျင်းပပြီးပြီဆိုတော့ ဖယားမှုရှိတဲ့တန်ဃာတော်တွေလည်းတို့ရဲ့မိတ်ဆွေတွေပါပဲတဲ့ဒါကြောင့်ပင့်ပြီးတော့ဆွမ်းကပ်အောင်ပဲအဲ့ဒါဆွမ်းပင်ပြီးတော့ကပ်တယ်ဆွမ်းဖုံးပေးပြီးတော့မြတ်စွာဘုရားကအနုမောဒနာတရားကိုဟောတယ်အဲ့ဒီအနုမောဒနာတရားလည်းနားပြီးရောဟောဒီမိတ္တဘဏ္ဍကဇနီးမောင်နှံနှစ်ယောက်တို့ဒီသောတပတိမညံဖွဉံကိုရတယ်တဲ့သောတပန်ဖြစ်တယ်ပေါ့လူငယ်တွေနားလည်အောင်ပြောရရင်တော့သောတပန်ဖြစ်တယ်ဆိုတာတိကျသောရေရသောစိတ်ချရသောချမ်းသာကိုရတော့တာဒါရှုထောင့်တဲ့မျိုးကနေပြောတာနော်သောတပန်ဖြစ်တယ်ဆိုတာတက္ကရာတိတိနဲ့ဝိသိကိစ္စကိုအပေတတ်နိုင်တဲ့အတွက်ကြောင့်အပေတန်တရားနဲ့စခန်းပြတ်ပြီးတော့ငါတည်ရဲ့ယုံညံ့တဲ့ဘဝကိုရောက်အောင်မှလေလားလို့တွေးကြရမလို့တော့ဥထုဇဉ်တွေဘလို့မှမရနိုင်တဲ့ချမ်းသာမျိုးပေါ့ပစ္စည်းဥစ္စာတွေဘလောက်ချမ်းသာဘလောက်ပဲအစဉ်ပြေတတိကြီးပဲပြောပြောရှင်မင်းကြီးပဲပြောပြောအရိယာပုဂ္ဂိုလ်တို့ရဲ့ချမ်းသာကိုပုထုဇဉ်တွေဟာဘယ်လိုမှလိုက်လို့မမိဘူးတရားဓမ္မတို့ဥရှင်တို့လောလောဆယ်အစဉ်ပြေလို့ချမ်းသာတယ်ဆိုတာတွေကစိတ်မချရတော့မတည်ကြတော့မရေရတော့ချမ်းသာတွေပါဘာဖြစ်လို့လဲဆိုတော့အချိန်မရွေးဖြစ်ခြင်းလို့ဖြစ်နိုင်တဲ့ဘေးကြီးတက်နိုင်တယ်တရားဓမ္မတို့ဥရှင်တို့ပုထုဇဉ်ဘဝဆိုတာဘာတွေပဲပြည်စုံဘလောက်ပဲကြွယ်ဝပါတယ်ပြောပြောဖြစ်ခြင်းလို့ကိုမရှိမလားဖြစ်နိုင်တယ်အဲ့ဒါကလည်းအချိန်မရွေးကိုဖြစ်နိုင်တယ်အခုပဲတည်ပြီးတော့အခုပဲခွေးမကြီးဘိုက်သေးကိုရောက်သွားတာမျိုးကောဖြစ်နိုင်မို့လားဖြစ်နိုင်တာပေါ့ဗျာဘာအမှားကန်ချက်မှမရှိဘူးဟုတ်ရဲ့လားဒါကြောင့်ပုထုဇဉ်တယောက်ရဲ့ပြည်လည်မှုပြည်စုံမှုကိုအကြောင်းပြုပြီးတော့ဖြစ်တဲ့မမာနသည်ဘာနဲ့တူတယ်လဲဆိုလို့ရှိရင်အချိန်နဲ့မြင့်တက်နေတဲ့မြားတစင်းရဲ့မာနမျိုးပဲညာတစ်စင်းကိုလင်းညို့ပေါ်တင်ဆွဲပြီးတော့ပြစ်တင်လိုက်တယ်။လင်းညို့ရဲ့အချိန်ရှိသလောက်ဒီများတာဟာတခါတည်းကောင်းငင်ကိုထိုးပြီးတော့တက်သွားတာ။ဒီကိစ္စလေးကိုပိတ်တတ်လို့စဉ်းစားကြည့်ပါ။ကောင်းငင်ကိုထိုးတက်သွားတဲ့များတာတစ်ချောင်းဒီသူ့အစွမ်းနဲ့သူတက်တာလားလင်းညို့ရဲ့အစွမ်းကိုအမိပြုတ်ပြီးတော့တက်တာလား။သူ့ရဲ့ပင်ကိုအစွမ်းဘာမှမရှိဘူးဒီနားချထားရင်ဒီနားပဲမလွတ်မချက်ဒီတိုင်းနေတာပဲ။လင်းညို့ရဲ့အစွမ်းကိုအမိပြုတ်ပြီးတော့တက်ရတာနော်။အဲ့ဒီလင်းညို့ရဲ့စွန့်ညင်ပြီးတော့ပြစ်တင်လိုက်တဲ့ဒီအရှိန်ဆိုတာကလည်းပဲထာဝရသဘောဟုတ်တလားမဟုတ်ဘူးအရှိန်ဆိုတာကုန်ခန့်တတ်တဲ့သဘောရှိတယ်အဲ့ဒီအရှိန်ကုန်သွားတာနဲ့ဒီမြားတံကပြန်ကျဖို့ပြင်တော့တာပဲဥဒုဇဉ်တယောက်ရဲ့မမာနသည်အဲ့ဒီမြားတံတစ်ချောင်းရဲ့မမာနမျိုးပဲကိုပြုတ်ခဲ့တဲ့ကာယကံဝစီကံမနောကံကောင်းကောင်းမွန်မွန်တည့်တည့်ရဲ့ရဲ့ပြုတ်မိထားတဲ့ကံကလေးတွေကြောင့်ဒကာရမတို့ဦးရှင်တို့တွေကံအရှိန်ကိုအမိပြုတ်ပြီးတော့အစဉ်ပြေခြင်းဆိုတဲ့အသေးပွင့်လေးကိုခံစားနေရတာအဲ့ဒီကံအရှိန်ဆိုတာကအနိစ္စသဘောသာဖြစ်တယ်ကုန်ခန်းတတ်သောသဘောသာဖြစ်တယ်ဒါကြောင့်အနိစ္စကြောင့်ဖြစ်သောအကျိုးတရားသည်လည်းပဲအနိစ္စပဲဖြစ်ရလိမ့်မယ်ပြောကျင်တာကပုထုဇဉ်ဘဝရဲ့တာယာဘွယ်ကြည်နူးဘွယ်ချမ်းသာဘွယ်ဆိုတာဘာမှမတည်ကြဘူးမရေရဘူးစိတ်မချရဘူးဆိုတာကိုပြောကျင်တာခုဒီမိတ္တဘာဏကဇနီးမောင်နှံနှစ်ယောက်တို့ဒီသောတပန်ဖြစ်သွားပြီဆိုတော့ပုထုဇဉ်လူသားတွေဘလို့မှမရနိုင်တဲ့စိတ်ချယုံကြည်ရတဲ့တေချာတဲ့ရေရတဲ့ချမ်းသာကိုရသွားကြပြီ။တနည်းပြောရရင်တော့လောကီစည်းစိမ်ရောလောကုတ္တရာစည်းစိမ်ရောပြည့်စုံသွားကြတယ်ပေါ့။ဘာကိုအကြောင်းပြုပြီးတော့ပြည့်စုံသွားတာလဲဆိုတော့မိတ်ကောင်းဆွေကောင်းကိုအကြောင်းပြုပြီးတော့ပြည့်စုံသွားတာ။အဲ့ဒါမြတ်စွာဘုရားအကြောင်းတော်ပြန်ရောက်တော့တန်ဃာတော်ရှင်မြတ်တွေကမြတ်စွာဘုရားကိုရှောက်ကြတယ်သက်စွာဗျာတဲ့ဒီကလေးမလေးကဉာဏ်သိရှိတာပဲသူ့ကိုအကြောင်းပြုပြီးတော့ကောင်းကလေးကမိတ်ဆွေရှာတယ်ကောင်းကလေးရဲ့မိတ်ဆွေတွေကိုပဲအကြောင်းပြုပြီးတော့ဟောသူတို့နှစ်ယောက်သတို့လောကီချမ်းသာလောကုတ္တရာချမ်းသာနဲ့ပြည့်စုံကြတယ်အဲ့ဒါလို့လျှောက်တော့မြတ်စွာဘုရားကဒီဇနီးမောင်နှံနှစ်ယောက်တို့မိတ်ဆွေရဲ့အကျိုးကျေးဇူးကိုခံစားရတာဒီဘဝတည်းမဟုတ်ဘူးတဲ့ရှင်းတော့ကလည်းခံစားရဘူးတဲ့ဆိုပြီးတော့ဘဝတစ်ခုကိုတည်တည်ပြတယ်အဲ့ဒါဦးဇင်းတို့ဩကုတဇက်ဆိုပြီးတော့ဇာတကမှာအထင်ရှားရှိတယ်အကျဉ်းမြင်လေးပြောမယ်နော်လူငယ်တွေအတွက်တခုသောဘဝတုန်းကဦးဇင်းတို့ဘုရားတော်ကြီးကတောအုပ်ကြီးတစ်ခုရဲ့ဂူတကူထဲမှာရှင်တိတကောင်ဖြစ်တယ်မလှမကမ်းမှာရေကန်တကန်ရှိတယ်ကံပေါ်ပေါ်မှာထိမင်းကြီးတပင်ပေါက်နေတယ်အဲ့ဒီထိမင်းပေါ်မှာဆွန်မတကောင်နေတယ်တနေ့တော့ဆွန်ဘူတကောင်ကအဲ့ဒီဆွန်မကိုအတူတူနေဖို့လမ်းပြောတော့ဆွန်မကညံရှိတယ်မင်းကနဲ့အတူတူနေခြင်းရဟောဒီရေကန်နဲ့မှလက်ကြီးတကောင်ရှိတယ်အဲ့ဒီလက်နဲ့မိတ်ဆွေဖွဲ့ပါပြီးရင်ခလန်းလန်းကခြုံထဲမှာဝင်လုံငှက်တကောင်လည်းရှိတယ်အဲ့ဒီဝင်လုံငှက်နဲ့လည်းမိတ်ဆွေဖွဲ့ပါပြီးရင်ဂူထဲမှာချင်းသေးတကောင်လည်းရှိတယ်အဲ့ဒီချင်းသေးနဲ့မိတ်ဆွေဖွဲ့ပါတဲ့ အဲ့ဒါနဲ့ဆွန်ဘုကလည်းဆွန်မပြောတဲ့အတိုင်းမိတ်ဆွေဖွဲ့ပြီးတော့သူတို့ပြောကြပါစို့သူတို့တူတူနေကြရော့ဒီလိုနဲ့ကာလကြာလာတော့အဲ့ဒီတောအုပ်နဲ့မင်းမွေးမှာရှိတဲ့ဇနပုတ်ရွာကရွာသားတွေကအပြင်းပြေဆိုပြီးတော့တောထဲကိုသားကောင်ရှာအုပ်စုလိုက်ဖွဲ့ပြီးတော့ထွက်လာကြတာကျွမ်းကျင်တဲ့အလုံးမဟုတ်တော့သားကောင်ကတပောင်မှမရဘူးအဲ့ဒါစိတ်ပြက်လက်ပြက်နဲ့နေဝင်မိုးချုပ်ခံပြီးရွာပြန်လာကြတော့အဲ့ဒီချိန်မင်းအောက်ကနေဖြတ်ပြီးတော့ပြန်လာထိမင်းသားလေးရောက်ရောစွန်ပေါက်ဆန်လေးတွေရပေါ်သံကိုကြားတယ်။သားကောင်မရမဲ့အတူတူတော့ဟေးမိဖို့ပြီးတော့စွန်တိုက်တက်လိုက်ပြီးမိကင်စားကြပြီ။အေးကောင်းတယ်ကွာဆိုပြီးတော့ထိမင်းချင်းရဲ့မိဖို့ရှိဖို့။အဲ့ဒါမိတို့တွေအတီးတီးထွန့်ပြီးတော့ထိမင်းမကိုတက်တယ်။မိုးချုပ်သွားပြီဆိုတော့အဲ့ဒါကိုမျက်လုံးတောက်ထောက်ကြည့်နေတဲ့စွန်မကစွန်ဘိုးကိုဗာပြောလဲဆိုတော့ပြဿနာကြီးငယ်တစုံတရာတော့ကျုံလာပြီတဲ့။ဒီနေ့မိတ်ဆွေရဲ့ဂုံကျေးဇူးကိုလို့ခံစားရနိုင်မေး။ဒါကြောင့်ဝင်လုံမဲ့စီကိုအကြောင်းကြားကြည့်ခံလိုက်တယ်။အကျိုးအကြောင်းပြောပြတော့ဝင်လုံခက်ကမိတ်ဆွေတွေကိုကူညီရမှာပေါ့ဆိုပြီးတော့လိုက်လံပြီးတော့သူ့ရဲ့အတောင်ပံကိုရစ်ဆွတ်ပြီးတော့စွန်တိုက်ရဲ့အောင်နာကနေအရန်နဲ့ဆောက်မိတို့ကန်ပြီးတော့တက်လာတော့ပုဂ္ဂိုလ်သူ့နားလေးရောက်ပြီလဲဆိုရောရစ်ဆွတ်ထားတဲ့အတောင်ပံနဲ့ထွန်းထားတော့မိတို့ကိုငြိမ့်သက်လူကိုမတိုက်ခိုက်ဘူးမိတို့ကိုတိုက်ခိုက်ကြမိတို့ကြီးတေးသွားပြီဆိုတော့မောင်းနဲ့မင်းမဲဘာမှမမြင်ရတော့ပြန်ဆင်းလာရတယ်ထက်ညှိပြီးတော့ပြန်တက်တယ်အနားရောက်လာတယ်ရိုက်ချတယ်အဲ့ဒါလိုနဲ့တန်းကောင်ရန်ကြော်တယ်မအောင်မြင်ဘူးရွာသားတွေဝင်းလုံငယ်လက်ပင်ပန်းတော့စွန်မကစီမံခန့်ခွဲပြန်တယ်ဝင်းလုံငယ်တော့ပင်ပန်းနေပြီလက်ကိုသွားပြီးတော့အကြောင်းကြားချင်ပေါ့အဲ့ဒါနဲ့လက်ကိုသွားပြီးတော့အကြောင်းကြားတော့လက်ကြီးကလည်းကောင်းပြီဆိုပြီးတော့သူ့တကူလုံးမှာရှင့်နေတုပ်ပြီးတော့ထိမင်းချည်ရင်မှာဖိုးထားသောမီးဘို့ကိုအတင်းဝင်ပြီးတော့ညင်တက်အဲ့လိုထူးထူးဆန်းဆန်းကိစ္စကိုရွာသားတွေကတွေ့တော့စွန်တိုက်တဲ့လက်ကိုပို့ပြီးတော့စိတ်ဝင်စားတယ်အဲ့ဒါနဲ့လက်ကြီးဝိုင်းဖန်ညရောအဲ့ဒါလက်ကြီးအရင်နှိမ့်မဲ့အရေးကိုမြင်တော့စွန်မကမဖြစ်ချေဘူးဆိုပြီးတော့ရှင်နေမင်းဒီအကြောင်းကြားကြည့်ပါဦးလို့လွှတ်ရပြန်တယ်။အဲ့ဒါရှင်နေမင်းဒီရောက်တော့ရှင်နေမင်းကကောင်းပြီဆိုပြီးတော့နောက်ကလိုက်လံပြီးတော့ရှင်သေးတို့ရဲ့ဟိန်းဟောက်တံကိုပြီးတော့မှဇနပုတ်သားတွေရွာသားတွေအသက်လူပြီးတော့ထွက်ပြေးကြလာ။ရှင်သေးဆိုတော့ဘယ်နေရဲမှလဲမောင်နဲ့မင်းပဲ။အဲ့ဒီဘဝတုန်းကစွန်ဘိုးစွန်မတို့ဒီဘဝမှာမိတ္တဗန္ဓကဇနီးမောင်နှံဖြစ်လာတာပဲတဲ့။ဒါကြောင့်အမှုကိစ္စတွေပြဿနာတွေများပြားလွန်းတဲ့လူလောကကြီးမှာမိကောင်းဆွေကောင်းနဲ့ကင်းပြီးတော့ချမ်းသာခြင်းဆိုတာမရနိုင်ဘူးဆိုတာကိုမြတ်စွာဘုရားကတိတော်မူမြင်တော်မူလို့နံပါတ်1အခြေခံကြတဲ့ချမ်းသာကိုစတင်ပြီးတော့ညွှန်ကြတာအရေးကြုံလာရင်မိဆွေရှိမှချမ်းသာမှာပါတဲ့အရေးမကြုံတဲ့ဘဝဆိုတာလည်းမရှိနိုင်ဘူးလို့မှတ်ထားအောင်နော်အေးဒါကြောင့်ပိဿပေါင်းသူတော်ဘုရားတို့ဒီကိစ္စလူငယ်ပိုင်းလူလက်ပိုင်းဒီနံပါတ်၁ချမ်းသာကိုရအောင်ရှာကြဖို့မလိုဘူးလားမိတ်ဆွေကောင်းရှိရမယ်ဟုတ်ရဲ့လားအေးဒါနံပါတ်၁ချမ်းသာချမ်းသာတစ်ပါးတစ်ပါးကိုဦးဇင်းတို့ဒီလောက်ကြာနေရင်တော့တရားကဂရိပြတ်တော့မှာနော်ဟုတ်လားရှင်းသားကလည်းပဲအကြာကြီးထိုင်ထားရတာလို့ဦးဇင်းကကြားတယ်တော့ဘိသက်တို့ကိုအားနာပါတယ်အကြာကြီးထိုင်ရပါဦးဇင်းကစကံပွဲဆိုတော့ဘိသက်ကသုပိသားပဲငါ9နှစ်ကြီးလောက်သွားမယ်ခုနကတော့အရင်တင်ဟောမယ်ပြီးရင်စောစောပြန်မယ်တော့ကိုကအောင့်မေ့တာဟုတ်လားဒါပေမဲ့ဦးဇင်းကပြန်ဖို့ကမပြန်တာကသိအရေးကြီးပါဘူးပြည်သူတို့ထိုင်းတာတွေကြားလို့ညောင်းမှဆိုးလို့ဒါပြောတာနော်အဲ့ဒါဦးဇင်းတို့ဒုတိယချမ်းသာကိုဆက်ပြီးတော့သွားရအောင်နော်ဒုတိယချမ်းသာမှတ်မိသေးတာဗျာအင်းခေါင်းစဉ်ကိုနှစ်ခါတောင်ထပ်ပြောထားတာနော်ရောင်ရဲတင်းတိမ်ခြင်းရှိမှဒုတိယမြောက်ချမ်းသာကိုရမယ်ကြောင်ရဲမှချမ်းသာမယ်ပေါ့ဒီနေရာမှာတန်တုဋ္ဌီဆိုတဲ့ရာသမြတ်နဲ့ရောင်ရဲခြင်းရာသမြတ်နဲ့ရောင်ရဲခြင်းရာသမြတ်ကိုကျင့်နဲ့နိုင်ခြင်းဒီစိတ်သက်လူကိုအင်မတန်အေးချမ်းစေတယ်အင်မတန်ပေါ်ဝါးစေတယ်အင်မတန်တက်တာစေတယ်ဒီတန်တုဋ္ဌီဆိုတဲ့တရားဟာရောင်ရဲခြင်းဒီတက်တာသလောက်မရောင်ရဲခြင်းဒီအင်မတန်ပင်ပန်းတယ်ရောင်ရဲခြင်းသည်အေးချမ်းသလောက်မရောင်ရဲခြင်းသည်အင်မတန်ပူလောင်တယ်။ဒါကြောင့်မြတ်စွာဘုရားကလူဘဝမှာရာသမြတ်နဲ့ရောင်ရဲရမယ်ဒီစိတ်ဓာတ်ကိုဖြစ်အောင်မွေးရမယ်။ဒီနေရာမှာရာသမြတ်နဲ့ရောင်ရဲရမယ်ရတာကိုကျင့်နေရမယ်ဆိုတဲ့အတွေးဒီသဘောထားဟာ ှိတဲ့ရှိတဲ့ထားတဲ့ထားတဲ့တဲ့သဘာဝကြတဲ့သဘောဓာတ်တရားလို့ဦးဇင်းတို့ကတော့အဲ့လိုခံယူတယ်။ရာသမျှကိုကျင့်တတ်နိုင်ရမယ်။ဘာဖြစ်လို့ရာသမျှကိုကျင့်တတ်တဲ့လဲဆိုရင်မကျင့်တတ်လို့လည်းပဲတရားတစ်ချက်မှအပူရမလားလို့ပဲ။ဒါရှင်းရှင်းလေးပြောတာ။ပြည့်တဲ့ရာသာကိုမကျင့်တတ်လို့မကျင့်မနဲ့ဖြစ်နေုံမျှနဲ့ဘာမှရမလားဘူး။ရကျင်ရင်တော့ရအောင်လုပ်မှပဲရမှာနော်။အဲ့တော့ဒီနေရာမှာပိဋကတ်တို့ကိုအထူးသဖြင့်လူငယ်တွေကိုဥဒေတော်ဥစားပေးပြီးတော့နားလည်အောင်ပြောချင်တာကရသမျှကိုကျင့်တဲ့ဘာဖြစ်လို့လဲဆိုတော့ရသမျှဒီကိုနဲ့ထိုက်တန်တာဖြစ်လို့ပဲကိုနဲ့တန်တာကိုရတာတရားတန်ရင်တရားရမယ်တထောင်တန်ရင်တထောင်ရမယ်လောကကြီးကအင်မတန်တရားတယ်အင်မတန်မြတ်တယ်လို့ဥစဉ်တို့ကတော့အဲ့ဒါလိုယုံကြည်တယ်လူတွေကအခုရတာကိုမကျင့်တတ်ဘူးသူများတွေအများကြီးရရင်မကျင့်တတ်ဘူးဥထုသင်ရဲ့တဘာဝဇာကလေးကပြန်လာတိလာအိတ်သာတန်ရောစင်ကမပြရသေးတော့သူများတွေအများကြီးရရင်မကျင်တတ်ဘူးကိုနေနေလေးရရင်မကျင်တတ်ဘူးနေနေများများရသမျှသည်ထိုက်တန်တာကိုရထားလားသူလဲသူနဲ့တန်တာသူရတာကိုလဲကိုနဲ့တန်တာကိုရတာဆိုကြပါစို့လူငယ်တွေနားတရားရှင်းရှင်းပြောကြည့်မယ်ကိုကတရားဘိုးလောက်ပဲကံကောင်းအောင်လုပ်ခဲ့တယ်ဆိုကြပါစို့ကံကောင်းအောင်ဆိုတာစေတနာကောင်းထားတာကိုပြောတာနော်တရားဘိုးလောက်ပဲညံကောင်းအောင်စဉ်းစားခဲ့တယ်ပြတော်ခဲ့တယ်ဆိုကြပါစို့တရားဘိုးလောက်ပဲလုံလဝရိယစိုက်ထုတ်ခဲ့တယ်ဆိုကြပါစို့အဲ့ဒါလို့ကံညံဝရိယကိုတရားဘိုးလေးလောက်စိုက်ထုတ်ခဲ့ပြီးကမှတထောင်ဘိုးလောက်ရကျင်တယ်ဆိုရင်တော့တေချာတယ်ကိုရဘိုးလောက်လောဘကြီးတယ်ဝန်လေးတရားကောင်းတာကလောဘသာကြီးရတာလောဘကြီးခြင်းအကြောင်းတက်တဲ့ကြောင့်တော့ဘာမှရမလားလောကကြီးကရကျင်လို့ရတာလားရစရာရှိအောင်လုပ်ထားမှရမှာလားအဲ့ဒီအချက်ကိုပဲဦးဇင်းတို့ကပေပေနေနေပြောချင်တာရချင်းနိုင်ရမယ်ဆိုရင်ဘယ်လူတိုင်းထားလျာရှိပါမလို့မြတ်လူတိုင်းရချင်တာပဲလေလောကကြီးကဖြစ်ချင်တိုင်းဖြစ်တာလားဖြစ်เสียရှိအောင်လုပ်ထားမှဖြစ်တာလားဖြစ်เสียရှိအောင်ရချင်းနိုင်ရတော့ဖြစ်ချင်တိုင်းဖြစ်တော့အတ္တလောကကြီးမဟုတ်ပါဘူးရเสียရှိအောင်လုပ်ထားမှရတော့ဖြစ်เสียရှိအောင်လုပ်ထားမှဖြစ်တော့အကြောင်းအကျိုးလောကကြီးအနတ္တလောကကြီးပါလို့သဘောပေါက်ပြီးတော့သူရတာပဲဖြစ်ဖြစ်ငါရတာပဲဖြစ်ဖြစ်ရသမျှသည်ထိုက်တန်တာကိုရထားတာဒါကြောင့်ဘာမှမကြည်မနှက်ဖြစ်เสียအကြောင်းမရှိဘူးလို့ရှင်းရှင်းလင်းလင်းတွေးတတ်ဖို့မလိုဘူးလားလို့လေများများရကြရင်တော့များများပဲကံညာဝိရိယကိုမြှင့်ဖို့ပဲလို့လေထိုင်းပြီးတော့မယောင်ရဲမတင်းတိမ်နေုံမျှနေတော့ဘာမှရလာမှာမဟုတ်ဘူးမယောင်ရင်းရင်တော့ကူလောင်တာပဲဖြစ်မယ်ဒါကြောင့်မြတ်စွာဘုရားကရသမျှဖြင့်ယောင်ရင်းရမယ်တင်းတိမ်ရမယ်ကျင့်ရမယ်ဒီနေရာမှာရောင်ရဲခြင်းဆိုတဲ့တန်တုဋ္ဌိတရားကိုပြောတိုင်းပြောတိုင်းဦးဇင်းတို့ရဲ့စိတ်ထဲမှာစိုးရိမ်တာလေးတခုတော့ရှိတယ်။အဲ့ဒါဘာလဲဆိုတော့ရောင်ရဲခြင်းဆိုတဲ့တန်တုဋ္ဌိတရားကိုပြင်းကြီးခြင်းဆိုတဲ့ကောတိစ္စတရားနဲ့လွဲမှားပြီးတော့နားလည်သွားမှဆိုတာပဲ။ဦးဇင်းတို့တချို့သောဗုဒ္ဓဘာသာဝင်တွေကကိုယ်အလုံးမလုံးချင်လို့ပြင်းတာကိုပဲတို့ကရောင်ရဲတယ်တို့ကလောဘနေတယ်ဆိုပြီးတော့တလွဲဂုံယူနေတာလည်းရှိသေးတာကိုမြတ်စွာဘုရားကအလုံးကိုရောင်ရဲရမယ်လို့မပြောဘူး။ကိုယ်လုံထားတဲ့အလုံနဲ့တဏ္ဍာကိုရလာတဲ့အခါမှာအဲ့ဒီရတာကိုကျင့်တတ်ရမယ်လို့ပြောတာသဘောပေါက်ရလားဒါကြောင့်ပေးတဲ့ဘောသူတော်ကောင်းတို့ရသမျှကိုကျင့်တတ်ရမယ်ရတာနဲ့ရောင်ရဲတဲ့စိတ်မွေးရမယ်ရတာကိုမကျင့်တတ်ဘူးရတာကိုမရောင်ရဲဘူးဆိုရင်တော့ချမ်းသာသင်ပါလေနဲ့ချမ်းသာမှာမဟုတ်ဘူးဗျဒီနေရာမှာမကြားဘူးသေးလောက်ဘူးလို့ထင်ရတဲ့လူငယ်တွေကိုရည်ရွယ်ပြီးတော့ရောင်ရဲတင်းနေခြင်းမရှိလို့မချမ်းသာကြတဲ့အကြောင်းကိုပုံမြင်လေးတစ်ပုဒ်ပြောချင်တယ်။တချို့တော့ကြားမှုပြီးသားဖြစ်လိမ့်မယ်နော်။တခါတုန်းကမြင်းကုံတဲ့တစုမြင်းနေပေါ်မှာကုံတင်ပြီးတော့ကုံကူးကြတဲ့ခေတ်ပေါ့။အဲ့တော့ဒီနေ့သူတို့ကုံကူးသွားကြရင်းနဲ့ညတညမှာတော့ခရီးအရေးကြီးတယ်ဆိုပြီးတော့တောအုပ်ကြီးတစ်ခုကိုဖြတ်ကြတာ။အဲ့ဒါဖြတ်ရင်းဖြတ်ရင်းနဲ့တန်းကောင်ရံကြော်ကြော်အချိန်လောက်ရောက်တော့သူတို့ရေမရှိတဲ့ချောင်းလိုအရာတစ်ခုကိုဖြတ်မိတယ်။အဲ့လိုဖြစ်နေတော့ရှိသေးမှောင်ရည်ထဲကနေပြီးတော့ကြောက်မဲ့ဖွယ်ရပေါ့လေဟေးအားလုံးရက်ဆိုတဲ့အမိန့်ပေးတယ်ကြားရတယ်အဲ့ဒါနဲ့သူတို့ကြောက်ကြောက်လန့်လန့်ရက်ရတာပေါ့မင်းတို့အားလုံးမြင်းမော်ကဆင်းဟာဘာနဲ့ပြစ်လိုက်မှမသိဘူးဆိုပြီးတော့ဆင်းရတာပေါ့ပြီးရင်မင်းတို့ခြေထောက်အောက်မှာနင်းမိနေတဲ့ကြောက်ခဲတွေကိုမင်းတို့မှပါတဲ့အိတ်သေးကိုထည့်လို့ခိုင်းတယ်အဲ့ဒါနဲ့ကုံတွေတယောက်နေရင်မြင်းမော်ကအိတ်ခွန်တစ်လုံးညဆွဲချံပြီးတော့ကြောက်ခဲတွေကိုထည့်ပြီးရင်အဲ့ဒီကြောက်ခဲကိုလုံအောင်စီမြင်းမော်ကိုတင်ဒီနားကနေမြင်မြန်သွားကြလို့အမိန်ပေးတယ်။ အဲ့ဒါနဲ့ကုန်တယ်တွေလည်းကြောက်တော့ခိုင်းတဲ့အတိုင်းလုပ်ပြီးတော့ကြောက်ခဲအကြီးတယောက်တည်းအိတ်တင်ပြီးတော့ကုန်နေနေလေးရတယ်ကြားတယ်အဲ့ဒါရန်သူတွေနဲ့ဝေးတဲ့နေရာအမြန်ဆုံးရအောင်ဆိုမြင်းတွေကိုဒုံးနှဲ့တယ်အဲ့ဒါအာယုံချင်းလို့အလင်းရောင်လေးလည်းလာပြီးဆိုတော့တဲ့ရန်သူတွေလည်းဝေးခဲ့ပြီးမြင်းတွေလည်းပန်းလာပြီးနားကြအောင်ဆိုဆိုပြီးတော့မြင်းတွေကိုနားကုန်နေနေလေးရတယ်ကြားတယ်ဟောဒီကြောက်ခဲအကြီးကတမောက်ပါဆိုပြီးတော့စိတ်ပြက်လက်ပြက်ပို့လေးကြောက်ခဲအကြီးကိုသွန်မယ်ဆိုပြီးတော့ဖြေကြအဲ့ဒီကြတော့မှသူတို့အကြီးအကျယ်အံ့ဩကြရတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ထိခဲ့တဲ့ຢာတွေကသူတို့ထင်တဲ့အတိုင်းကြောက်ခဲတွေမဟုတ်ဘဲနဲ့ကြောက်တံပရမ ्या တွေဖြစ်နေတယ်တဲ့။ဝန္တာရာကြီးပေါ့နော်ကြောက်တံပရမ ्या ယန္တနာပစ္စည်းတွေကိုတယောက်တည်းရင်တအိတ်ကြစီအလကားရခဲ့တာ။ဒါပေမဲ့ပုံမြင်ပြောတဲ့လူကဘာပြောထားလဲဆိုတော့အဲ့ဒါတော့ဝန္တာရာကောင်းတဲ့အဖို့နဲ့ကထိုက်တန်တဲ့ကြောက်တံပရမ ्या ယန္တနာပစ္စည်းတွေကိုတယောက်တည်းရင်တအိတ်ကြစီရခဲ့ပေမဲ့လို့အဲ့ဒီကုံတဲ့တစုတည်တယောက်မှဝမ်းသာခြင်းပျော်ရွှင်ခြင်းမရှိကြဘူးတဲ့။ဘာဖြစ်လို့လဲဆိုတော့တဲ့။ဟာဟွာဒီလိုမှသိရင်ကျန်တဲ့အိတ်တွေတဲကကုံနေပါသွန်ပြီးတော့အပြစ်ထင်ခဲ့ပါလေလို့တွေးနေကြလို့ပဲတဲ့။တကယ်ဆိုရင်တအိတ်ဟာသူတို့ဘဝအတွက်မပူမပင်မကြောက်မကြစားတော့လို့ရပါပြီ။သို့တော့သူတို့ရဲ့စိတ်ထဲမှာပျော်ရွှင်ခြင်းဝမ်းသာခြင်းဘာကြောင့်မရှိသလဲဆိုတော့ရခဲ့တော့တအိတ်အတွက်မခံစားဘဲနဲ့မရခဲ့တော့ရကျင်နေသေးသောအိတ်ပေါင်းများစွာအတွက်သူတို့ခံစားကြတာဒါကြောင့်မလို့သူတို့မချမ်းသာကြတာဒီကုံတွေကိုမိုက်ရံကောဆိုပြီးတော့အပြစ်တင်တော့မစောတဲ့ဘူးဒကာဓမ္မတို့ဦးဇင်းတို့တွေလည်းပဲဒကာတရားမှာအဲ့ဒီကုံတွေမိုက်တယ်လို့ပဲကုဘဝရဲ့ပြည့်စုံမှုကောင်းမြတ်မှုအရှင်ပြည့်မှုတွေကိုမခံစားဘဲနဲ့ခောက်ထားအရှင်မပြည့်သောပြည့်စုံခြင်းနေသေးသောမပြည့်စုံသေးသောအရာတွေကိုတွေးပြီးတော့မောနေတာမရှိဘူးလားရှိတာပေါ့တန်တုတ်ထီပြက်တော့စိတ်နှလုံးဟာပူပန်သွားတာဟုတ်ရဲ့လားဒါကြောင့်တကယ်ဆိုရင်ဒကာဓမ္မတို့ဦးဇင်းတို့ရဲ့ဘဝမှာမကြည်မနှက်ဖြစ်เสียတိတ်မရှိဘူးလို့ဦးဇင်းတို့ကတော့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့ရောဒကာဓမ္မတို့ရောဘယ်လိုမှတန်ဖိုးဖြတ်လို့မရတဲ့အခြေခံကောင်းမြတ်မှုကြီးနဲ့ပြည့်စုံနေတယ်။ဘာကိုရည်ရွယ်ပြီးတော့ဒီစကားကိုပြောလိုက်တယ်လဲ။နံပါတ်၁တတ္တလောကကြီးမှာကိုယ်ဒီတိတရာရှိတာကိုတိနိုင်တဲ့လူသားတယောက်ဖြစ်တဲ့အသက်ရှင်တန်ဖွင့်ရတယ်။ဘလောက်ကြီးနဲ့စရာကောင်းလဲ။စဉ်းစားကြည့်ပါဒီအချက်ကိုတိတိကျကျစဉ်းစားကြည့်ပါ။ဟောဒီတတ္တလောကကြီးမှာမြမာတွေရှိတယ်၊နတ်တွေရှိတယ်၊လူတွေရှိတယ်၊ဒုက္ခိဘုံသားပေါ့။ကောင်းတဲ့ဘုံသား။အဲ့ဒီဒုက္ခိဘုံသားတတ္တဝါတွေအလုံးစုအောင်တောင်မှဒုက္ခိဘုံသားတွေတဲကတလိ္ဆန်ဘုံတွေကကိုယ်ရဲ့စိတ်တစ်မျိုးရဲ့အရေးအတွက်ကိုတောင်မှီမှာမဟုတ်ဘူး။တတ္တလောကဆိုတာဒုက္ခိဘုံသားတို့ဖြင့်သာလျင်ကြည်နေတယ်လို့တောင်ပြောရမှာလို့ဖြစ်တယ်။ဒုက္ခိဘုံသားဆိုတာသိပြီးတော့ကဏ္ဍမထိုးတော့ဘူး။အဲ့ဒါလောက်ယုံညံ့တဲ့တတ္တဝါတွေများပြားနေတဲ့လောကကြီးမှာငါသည်တိတရာရှိတာကိုသိနိုင်တဲ့လူတယောက်ဖြစ်တဲ့အသက်ရှင်တန်ခွင့်ရတယ်။ဘလောက်ကျင့်နေစရာကောင်းလဲ။နောက်တစ်ချက်ဓာတ်တဲ့ကျင့်နေစရာကောင်းတာရှိသေးတယ်။ဖြစ်ရတဲ့လူမှရိုးရိုးလူမဟုတ်ဘူး။တန်မြာဝရှင်ရဲ့ကလွတ်အောင်ယုံကံနိုင်တဲ့အခွင့်အရေးအပြည့်အဝရှိတဲ့မြင့်မြတ်စင်ကြယ်တဲ့ဘာသာသာသနာရဲ့လက်အောက်မှာဖြစ်ရတဲ့လူအဲ့ဒီအချက်ကပို့လို့တောင်းမှတန်ဖို့ဖြစ်လို့မရဘူးအဲ့တော့တက်ချက်တော့ဒကာဓမ္မတို့တတ္တဝါတွေထဲမှာမှလူဖြစ်တယ်လူတွေထဲမှာမှလူထက်လူလို့ဆိုရမယ်မှန်ကန်ပြည့်စုံစင်ကြယ်တဲ့အဆုံးအမနဲ့တွေ့ရတဲ့လူအဲ့ဒါလောက်ကျင့်နေစရာကောင်းနေတဲ့ဒကာဓမ္မတို့ဦးဇင်းတို့သည်မရနိုင်လည်းဖြစ်တော့မရှိနိုင်လည်းဖြစ်တော့အသေးအမွမပြည့်စုံမှုလေးတွေအတွက်နဲ့တွေးပြီးတော့ပြန်စိတ်ကိုပူအောင်မလုပ်လိုက်နဲ့လို့ဒါပြောတာဒီသာသနာတွင်မှာရှင်သန်နေရတဲ့လူဘဝဖြစ်ကိုဦးဇင်းကတန်ဖိုးဖြတ်လို့မရဘူးလို့ပြောတယ်နော်ရှင်းသွားအောင်မေးဦးမယ်ဦးဇင်းကဟုတ်လားလူငယ်တွေပေါ့နော်အခုဒီရှင်သန်မှုကိုသိမ့်တရားပေးမယ်လဲမလားလို့မေးရင်လဲမလားမေးပါဘူးနေလို့လားမေးပါဘူးသိမ့်တစ်ထောင်ပေးမယ်ဆိုရင်နော်လေသိတဲ့တောင်းပေးမယ်ဆိုရင်မောဒါမြင်သိတဲ့တောင်းတန်နေပေါ့ကြပြောကမှပြောရဦးဇင်းတို့လည်းပဲသိတဲ့တောင်းပေးလည်းမလဲနိုင်ပါဘူးသိတဲ့သိမ့်ပေးလည်းမလဲနိုင်ပါဘူးဒီရှင်သန်မှုဒီဘာမှတန်ဖို့ဖြတ်လို့မရဘူးအဲ့ဒါတော့ကိုကောင်းကျင်တဲ့လောက်ကောင်းနိုင်တဲ့အခွင့်အရေးတွေပြည့်စုံနေတဲ့ဒကာဓမ္မတို့ဦးဇင်းတို့တွေ့သည်ဘောင်းမဲ့ကြောင့်အသေးအမောမပြည့်စုံမှုလေးတွေအတွက်နဲ့စိတ်နှလုံးဟာပင်ပန်းတင်တယ်လေရှင်းသားတယ်မို့လားဒါခါလေးပူးနေတာနော်စိတ်တွေကပူးနေတာအရာမဟုတ်ရမှာပူးနေတာမပူးတင်မဲနဲ့ပူးနေတာဦးသိန်းကတော့ဒါခါလေးစဉ်းစားကြည့်တယ်စိတ်ပူတယ်ငါဘာလို့စိတ်ပူတာပါလဲအမေအဖြေထွက်တယ် မရမှာစိုးလို့တယ်သိလားအဲ့လိုခါမျိုးဆိုရင်ဥစဉ်ကဆက်ပြီးတော့စဉ်းစားကြည့်တယ်မရတော့ဘာဖြစ်တော့လို့အာဩဇာကောင်းတယ်မရလဲဘာမှမဖြစ်တာပဲညတယ်ဒါတက္ကသမားတို့လည်းကြိုက်ရင်စဉ်းစားကြည့်ပါနော်ဒီပုံစံလေးကိုတခါတလေစိတ်ပူတယ်မဖြစ်မှဆိုလို့စိတ်ပူတယ်ဆက်ပြီးတော့တွေးကြည့်ပါမဖြစ်တော့ကဘာဖြစ်တော့ပြီးအောင်ထိစောင့်ကြည့်ပါမဖြစ်လဲဘာမှမဖြစ်တာတွေပဲညတယ်တခါတလေကြတော့လည်းကြံကြံဖန်ဖန်ဖြစ်မှဆိုလို့ဆိုတော့စိတ်ပူတာလည်းရှိဘာတွေဖြစ်မှဆိုတာမကောင်းတာတွေကြတော့သိဖြစ်မှဆိုတာပေါ့ကံဖြစ်တော့ကဘာဖြစ်တော့ကွာကိုစိုးရင်လည်းကြောက်တဲ့အရာကြီးကိုရေးရေးကြည့်ကြည့်စမ်းပါဖြစ်တယ်ဘာမှမဖြစ်တာပဲမြန်တယ်ဦးဇင်းကဘာပြောနေတာတော့စိတ်ပူရတဲ့ကိစ္စကြီးကစိတ်ပူရလောက်အောင်ထိုက်တန်ရဲ့လားလို့စီသစ်စီချင်တာဒကာမတို့ဦးဇင်းတို့စိတ်ပူတယ်ဆိုတာကို့အတွက်နည်းနည်းနော်နော်နစ်နာချက်ကြီးမဟုတ်ဘူးဗျစိတ်ပူတယ်ဆိုတာဒေါသဖြစ်တာမဟုတ်လားဒေါသဆိုတာငရေပရိသေတွေဂျိုးကိုတော့ပေးနိုင်တယ်လို့ကြားဘူးတယ်မဟုတ်လားကိုမစိတ်ပူသွားတာဟာကို့အတွက်ဘလောက်နစ်နာသွားတယ်လေကိုစိတ်ပူတဲ့ကိစ္စကြီးကအဲ့လောက်အနစ်နာခံရလောက်အောင်ထိတန်ရဲ့လားမတန်ဘဲနဲ့ပူနေတာနော်လေခိုင်းမိုက်ညာမတန်ဘဲနဲ့ပူနေကြတာနော်ဘာကိုရည်ရွယ်ပြောနေတာလဲရောင်ရဲခြင်းမရှိလို့စိတ်ရဲ့ပူလောင်မှုညှဉ်းနွမ်းမှုတွေမဖြစ်စေခြင်းလို့ဒီသဘောတရားတွေကိုဦးဇင်းတို့စဉ်းစားမိတာလေးတွေကိုပြောနေတာဟုတ်ရဲ့လားဒါကြောင့်မြတ်စွာဘုရားကတော့ဒီမှာတူတူတုတ်တုတ်နဲ့ရှင်းရှင်းပဲပြောတယ်။ဘဝဆိုတာရကျင်နိုင်ရတာမဟုတ်ဘူး။ရတဲ့ရရှိအောင်လုပ်ထားမှရတာ။ဒါကြောင့်ရတာတွေဟာကိုယ်နဲ့ထိုက်တန်တာတွေဖြစ်တဲ့အတွက်ကြောင့်ရသမျှကိုကျင့်နဲ့တဲ့နဲ့ရောင်ရဲတဲ့နဲ့။နော်မရောင်ရဲရင်တော့ဆင်းရဲမှာပဲ။ဒါကြောင့်ရောင်ရဲခြင်းဆိုတဲ့တရားကိုအဲ့ဒါလို့အတွေးတဲ့စွာထားပြီးတော့ရအောင်မွေးကြဖို့မလိုဘူးလား။မလိုပါဘူး။နောက်တစ်ချက်ရောင်ရဲခြင်းဖြစ်အောင်တွေးနည်းကလေးတစ်ခုပြောဦးမယ်။တရားဓမ္မတို့ဦးဇင်းတို့ရဲ့တန်တမှာရှိတဲ့လောဘရဲ့သဘောကိုနားလည်ပြီးတော့လည်းပဲရောင်ရဲမှုရှိအောင်ကြိုးစားရမယ်။လောဘရဲ့သဘောကိုအနည်းဆုံးဘလောက်တော့နားလည်သင့်တယ်လဲဆိုတော့လောဘဆိုတာဘယ်တော့မှအဆုံးရှိတာမဟုတ်ဘူးဆိုတာလေးလောက်တော့နားလည်ထား။ဒါရပြီးရင်ဟိုဟာရကျင်တာဟိုဟာရပြီးရင်ဒီပြညာရကျင်တာနော်ဒီပြညာရပြီးရင်နောက်ထပ်တစ်ခုရကျင်တာရပြီးသားကိုအသာခောက်ထားမရသေးတာကိုဆက်လက်ပူဇာဒီကာယကံရှင်မှာအမောဖောက်ပြီးတော့ဘလို့ပဲပတ်တက်လံပြီးရှားထွက်နေတော့လည်းပဲအဲ့ဒါသူကိစ္စမဟုတ်လောဘကတော့သူလိုချင်တာရဖို့အတင်းပူဇာနေမှာပဲဒါကြောင့်မပြီးနိုင်မဆုံးနိုင်တဲ့လောဘရဲ့အလိုကိုသာလိုက်နေရင်ငါဒီတန်ဖိုးရှိတဲ့ဘဝမှာတန်ဖိုးရှိတာကိုမလုပ်လိုက်နိုင်မဲနဲ့မောပန်းပြီးတော့သာအသက်ထွက်သွားစေရအကြောင်းရှိတယ်လို့လောဘရဲ့သဘောကိုအဲ့လိုတိတိခွားခွားစဉ်းစားပြီးတော့ရောင်ရဲခြင်းရှိအောင်မကြိုးစားတဲ့ဘူးလားနောက်တစ်ချက်လူငယ်တွေအတွက်ပြောအောင်မယ်ထိကလာကရဝိတုပစ္စည်းတွေကအလွန်တိုးတက်တာရကျင်စရာတွေကဝိုင်းဝန်းလည်နေတာသူများကဟိုပစ္စည်းသုံးရင်ကိုယ်ကလည်းအဲ့ဒီပစ္စည်းသုံးရင်လေဟုတ်လားသူများကအဲ့ဒါသုံးရင်ကိုယ်ကအဲ့ဒါသုံးရင်လေဟာသူများနဲ့ကိုယ်နဲ့တူနိုင်မလားသူများကသူများအကြောင်းနဲ့သူများလေကိုယ်ကကိုယ်အကြောင်းနဲ့ကိုယ်လေဟုတ်တယ်မဟုတ်လားဒါကြောင့်ပစ္စည်းအသစ်ဆန်းနေတာပေါ်တိုင်းသာလိုချင်နေရရင်ဘယ်တော့မှလည်းဒီအာယုန်တွေကဆုံးမှာမဟုတ်ဘူးလိုချင်လို့ဆုံးမှာမဟုတ်ဘူးဟိုတလောကတရုတ်ပြည်မှာအိမ်ပက်ရရင်တော့ကလေးတယောက်ကသူ့ကြောက်ကပ်ကိုမလုပ်တဲ့ထုံရောက်တယ်ဒီခေတ်ကြီးကသတိထားเสียအင်မတန်ကောင်းတယ်နော်ပြည်သက်ပေါင်းသူတော်ကောင်းတို့လောဘကလည်းအဆုံးမရှိဘူးအာယုန်တွေကလည်းမြန်းမှမြဒီလိုအချိန်တွေမျိုးမှမရောက်ရရင်တော့ဒီလူမှမဆင်းရဲဘူးဆင်းရဲမလဲလို့မတွေ့သင့်ဘူးလားတွေ့သင့်တယ်ဒါကြောင့်ရသည်မြသည်ထိုက်တန်တယ်ဆိုတဲ့အတွေ့နဲ့လည်းပဲရောင်ရဲခြင်းဖြစ်အောင်ကြိုးစားရမယ်လောဘရဲ့သဘောများပြားတဲ့အာယုန်ရဲ့သဘောကိုတင်းစင်စားတွေးတောပြီးတော့လည်းပဲရှောင်ရဲခြင်းရှိအောင်ကြိုးစားရမယ်။ဘဝဆိုတာပိဋကပေါင်းသူတော်ကောင်းတို့ရှိဖို့တခုတည်းအရေးကြီးတာမဟုတ်။ရှိဖို့တခုတည်းအရေးကြီးတာမဟုတ်ဘူးဆိုတဲ့စကားသည်ရှိဖို့လည်းအရေးကြီးတယ်လို့လည်းဆိုလိုရာရောက်တယ်။နောက်ထပ်အရေးကြီးတာတွေအများကြီးရှိသေးတယ်လို့လည်းဆိုလိုရာရောက်တယ်။ဟုတ်တာပေါ့စာဝတ်နေရေးစီးပွားရေးကျန်းမာရေးရှိနေတာပစ္စည်းဥစ္စာရှိအောင်ကြိုးစားကြရမှာပဲ။ဒါပေမဲ့ရှိဖို့တခုတည်းအရေးကြီးတာမဟုတ်အသိဉာဏ်ရှိအောင်လုပ်ဖို့လိုသေးတယ်မြင့်မြတ်စင်တယ်အောင်လုပ်ဖို့လိုသေးတယ်ဘဝမှာလိုအပ်ချက်တွေမှာအများကြီးပဲအသိဉာဏ်ကြီးရင်ကြီးသလောက်ဘာသာတရားနာကောင်းနဲ့တွေ့တဲ့အချိန်မှာဘဝလွတ်မြောက်ရေးအတွက်လုပ်ဖို့လေလိုသေးတယ်ဆိုပြီးတော့လိုအပ်တာတွေကိုအများကြီးအဖြေထုတ်ပြရမရှိဘူးလားရှိတယ်ရောင်ရဲခြင်းမရှိတဲ့ပုဂ္ဂိုလ်ကသူ့ရဲ့တန်ဖိုးရှိတဲ့ဘဝကိုရှိဖို့တခုတည်းကြိုးစားပြီးတော့သူကအချိန်တွေကိုကုန်ခန်းသွားစီမှာရှုံးနေလို့ပြောကြတာ။ရောင်ရဲတင်းကျင်ချင်းရှိတယ်ဆိုရင်တော့ဘဝဆိုတာရှိဖို့တခုတည်းအရေးကြီးတာမဟုတ်ဘူး။သိဖို့လည်းအရေးကြီးသေးတယ်။ 当你要你不得比到地步一级的人啊被都看路面往路口一级的人而路一级的人路口的都也不忘也而且你过快会比到被奶奶像你的不过吧但没有眼睛讲出来的说话用眼睛讲出来的就要来这个年龄里的我现在都标记了就要人到没有眼睛而他有眼睛的一个无点你的呗像眼睛到明明前生间眼睛的一个无点你的他讲别的方都在方都压开的路过我压的开吗但不是的话我但不是的路的我路因的清空来不对七根四条空阿路所以没像眼睛的一个西洋就拉不了我了六人像爷嘛一的明明的白骨无泪奶奶喏没有爷爷喏西边爷西边爷西边爷西边爷都不忘过必须欧洲的人没有能比到比到了爸妈出来不好他讲别的帮助的帮助独立要没有强大都靠过压进来说言压的面片让爷点点见了奶奶谁过我也没要眼睛所在欧洲必须有半生昂就大眼眉毛喏第六个是压的喏像那边的巴西比喏那巴西比该得利亚像那么米的那边这个你妈孤独高不西妈像那边不念都看是为他的开眼比是为他的开眼比的公安的卡卡拉妈不念孤独高不的都看像那边为了你想要看你干了吗孤独公布心嘛强大呗。这是刚刚来呗对来带这体满的是刚刚呗。这个你嘛孤独心嘛强大呗说的这个理由。一一些些是那几吧。来对第二哦这个你亲我你你是实体要哦谁孤立的要几吧。这个你嘛孤独公布个对路现在必须有啥的心没孤孤七家面路家的孤孤七家面路家的不孤立心没而你得是得没像阿龙路的这个你嘛孤孤把得大呀把强大不孤嘛不是心还到而你压力下没得给嘛阿东下有面得得这个你嘛的把孤你木嘛不别难到一旦没去路没去路没孤你见路阿的路没好过孤你路孤没去到这个你嘛孤孤的给孤你奶奶陪妈奶奶上上奶奶吧不得给干了孤不他的孤独高不为谁的我告诉你的诺苏拉里孤立手立干就比了对奶奶不孤的为什么这样的他那位孤独给妈高妹呢告诉你的诺路路路下面了孤孤孤林亚路陪下面的都没有的林亚路下别的意这个你嘛孤立边的人也看片没孤立边的人也录片没孤立边的人训练片没孤立边的人都一片没把妈领养都没养高人高的路段没高人高的路段没好点好了这些路路马来孤孤来路马呢没你路路给他高了你路标给他高了没把将二路请你我不不用用你给他的嘞但不是的不好没二路路给他高的了这些路路你他不知道孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤孤离离嫩嫩娘娘大大对着不弄一起的我说了第一眼第一眼今天也要比到第三场啊第一我陪着前路没有不变好了你一个来呗没地方请你要妈吧这个是这样吧大家你一个来呗先别要有这样妈吧你一个先别的请侬都别说别个这个哪里面家路呢都该去嘛没水刚下他家他你也先别的人都别说别的你那不不管说他压进来压的不不是强大不是刚才路的路南部清晰像我也顶顶不了西部路的他你也不先别要表你那不他讲没关系像我也先说他你也强大路我现在那么在前面可大家不管说他你用你来打的比多妈妈不会 တေချာဘောဘာလုပ်ကြရအောင်မလို့တေချာရအောင်မဒါကြောင့်မြတ်စွာဘုရားကနေစဉ်အခါမှာတည်းအစဉ်ပြေချမ်းသာယုံမျှနဲ့မပြည့်စုံနေဘူးတေချာဘောတေရအောင်မဖြစ်တဲ့အတွက်ကြောင့်ပေစဉ်အခါမှာလည်းချမ်းသာဖို့လူသေးတယ်ဆိုတဲ့အတိတ်ပဲနဲ့တတိယမြောက်ချမ်းသာကိုဆက်ပြီးတော့ညွှန်ကြတရားကအဲ့ဒါလို့ဒေါင်းစေတာ၊ခွင်းဆက်ကမိတာ။ဒါကြောင့်ဦးဇင်းကဒီတရားလေးကိုသဘောကျနော်။တည်ရေးရောက်လာပြီနော်။နေရေးကိုပြေးလဲအောင်မြတ်စွာဘုရားညွှန်ကြားပြီးသွားလို့ခုတည်ရေးကိုဆက်ပြောနေတာ။တည်ရေးဆိုတာဖယ်ပြစ်လို့မှမရပဲကို။အခုတော့လူတွေကနေရေးကိုသာအဆင်ပြေအောင်ဖိပြီးတော့ကြိုးစားနေတာ။တည်ရေးကိုကြတော့မတွေ့တော့မဲ့အတိုင်းမကြုံတော့မဲ့အတိုင်းတခါတလေရှိတယ်လို့တောင်းမတွေ့မိဘူး။တဏှာကုံသွားတယ်ငါတေရအောင်မှာပါလားလို့တခါတလေတဏှာကုံသွားတယ်မစင်သာမိဘူးဘလို့အော်စရာကောင်းလေအဲ့ဒီတော့ဘာဖြစ်တုံးဆိုတော့နေရေးကိုပဲတင်းကြိုးစားတေရေးကိုကြတော့တိတ်မကြိုးစားမိတော့ဘူးတေရေးကိုမကြိုးစားတဲ့အခါကျတော့မကြိုးစားသည့်အားလျော်စွာတေရေးမှာအဆင်မပြေတဲ့တတ္တဝါတွေပဲများတယ်ယေရှုဘုရားဟောထားတဲ့နခတိခသုတ်တံဆိုတာရှိတယ်လက်သေးပြားပေါ်မှာတကိုးတော်နဲ့မြေမုံကလေးတွေတင်ပြီးတော့ရှင်သားတို့ဒီမြေမှုတ်နဲ့မဟာပရိနိဗ္ဗာန်မှာရှိတဲ့မြေမှုတ်ဘေရာကများလေတဲ့မနှိုင်းရှင်လောက်ပါဘူးဗျာဆိုတော့မြတ်စွာဘုရားကအေးတဲ့သိပြီးတဲ့နောက်ကောင်းရမြတ်ရရောက်တယ်ဆိုတဲ့တတ္တဝါသည်လက်သေးများပေါ်မှာရှိတဲ့မြေမှုတ်များပေါ်မှာနေလွန်နေသိပြီးတဲ့နောက်ယုံညံ့တဲ့ဘဝကိုရောက်သွားကြတဲ့တတ္တဝါတို့သည်သာလျှင်မဟာပရိနိဗ္ဗာန်မှာရှိတဲ့မြေမှုတ်များပေါ်မှာအစမတန်များလေတဲ့ဘာကိုပြောနေတာလဲတည်ရေးမှာအရှင်မပြေတဲ့တတ္တဝါတွေပဲများတယ်ဆိုတာကိုပြောနေတာဘယ်အရှင်ပြေပါမလဲတည်ရေးအတွက်ကြိုးမှမကြိုးစားပဲနဲ့သူများအကြောင်းမစဉ်းစားပါနဲ့လေကိုယ်အကြောင်းကိုပဲစဉ်းစားကြည့်ရအောင်ဟုတ်လားဦးဇင်းလည်းဦးဇင်းအကြောင်းဦးဇင်းစဉ်းစားကြည့်မယ်နော်တည်ရေး24နာရီအချိန်ကုန်သွားတယ်နေရေးအတွက်ကြိုးစားတဲ့အချိန်တည်ရေးအတွက်ကြိုးစားတဲ့အချိန်ကိုချိန်ကုန်နဲ့ထည့်ပြီးတော့ချိန်ကြည့်စမ်းပါစိတ်ကူးချိန်ကုန်နဲ့ထည့်ပြီးတော့တည်ရေး24နာရီအိပ်တဲ့အချိန်တွေကိုနှုတ်လိုက်ကျန်တဲ့အချိန်တွေကနေပြီးတော့ဟောတာကနေရွတ်တဲ့ကြိုးစားတဲ့အချိန်ဟေ့တပုံပုံပြီးတော့ချိန်ကုန်တစ်ပတ်တည်းထက်ဟုတ်လားဟောတာကတော့တည်ရွတ်တဲ့ကြိုးစားတဲ့အချိန်ဆိုပြီးတော့ချိန်ကုန်တစ်ပတ်တည်းကိုထက်အဲ့ဒီချိန်ကုန်ကိုစိတ်ကူးနဲ့ဆွဲပြီးတော့မြှောက်ကြည့်နေရွတ်တဲ့ကြိုးစားတဲ့ပတ်ကြီးက၄နှုန်းလို့ချိန်ကုန်တောင်ကြွလာမှာမဟုတ်ဟုတ်လားဒီမိုင်းကြီးကတည်ရွတ်တဲ့ကြိုးစားတဲ့အချိန်ကတော့အပေါ်ကိုထောင်ကပ်နေမှထင်တယ်နော်တခါလေဦးစင်းကကြင်ကြံဖမစဉ်းစားကြည့်တယ်တပတ်ဆောင်နေနိုင်တယ်ဆိုတာအဲ့ဒါမြန်ပြောတာလားမသိဘူးလို့တကယ်တပတ်ဆောင်နေကြီးနော်တခါကြီးဒီမိုင်းမြန်အေးဒါကြောင့်နေရေးအတွက်အတင်းကြိုးစားပြီးတော့နေကြတာတည်ရေးအတွက်တော့သိပြီးတော့မကြိုးစားကြဘူးအဲ့ဒါတွေကိုစဉ်းစားပြီးတော့ဩငါတည်ရေးတယ်လေကြိုးစားမှဖြစ်မယ်ဟဲ့ဆိုတဲ့အတွေးမျိုးဝင်ဖို့မလိုဘူးလားပြောမဲ့တာပြောရတာတကယ်တမ်းကတော့နေရေးထက်တည်ရေးကကိုအရေးကြီးတယ်ဗျနေရေးထက်တည်ရေးအရေးကြီးတယ်ဆိုတာကိုပေးသက်ပေါင်းတော်ကောင်းတို့ရဲ့ဉာဏ်ပညာကိုယုံကြည်သောအဖြစ်စဉ်းစားနိုင်စွမ်းကိုယုံကြည်သောအဖြစ်ဦးဇင်းတို့အချက်နှစ်ချက်လောက်နဲ့ပြောခြင်းတယ်နေရေးထက်တည်ရေးအရေးကြီးပုံနေရေးအဆင်မပြေတာကသူများကူညီလို့ရတယ်တည်ရေးအဆင်မပြေတာကသူများကူညီဖို့အင်မတန်ခက်တယ်ဒါကြောင့်နေရေးထက်တည်ရေးအရေးကြီးတယ်နေရေးအဆင်မပြေရင်သူများကကူညီမယ်ဆိုရင်ကူညီလို့မရဘူးလားရတယ်။တေးရေးအဆင်မပြေတာကသူများကူညီဖို့မရဘူးလို့တော့မပြောကျင်ဘူးစကားမကြံပါဆိုလို့တိတ်လား။တချို့ကတေကနေ့မှကြည်စီလေးကြည်တရားကိုလေးဖွင့်စာအုပ်လေးဖတ်ပြဒါမျိုးလုပ်တာလည်းရှိသေးတာကိုအဲ့ဒါတေးရေးကိုဦးဇင်းရဲ့ကူညီနေတာမဟုတ်လားလို့ဦးဇင်းကိုအကြက်ကင်လာရင်မခက်ပါလား။ဒါကြောင့်တေးရေးကသူများကူညီဖို့တိတ်ခက်တယ်ဆိုတာလောက်ပဲပြောကျင်တယ်။တေကနေ့မှအဲ့လိုတရားကိုလေးဖွင့်စာအုပ်လေးဖတ်ပြတာလောက်နဲ့နေခြင်းခါမှာထင်းတလို့နေလာတဲ့လူတယောက်အတွက်တော့သိပ်ပြီးတော့ထိရောက်မယ်မထင်ပါဘူးဦးဇင်းကတော့တခါလေးဦးဇင်းကကျန်ကျန်ဖမန်တောင်စဉ်းစားကြည့်တယ်ဒီကနေ့လူမမာနာကိုအဲ့တို့တရားကိုယ်တွေဖွင့်စာအုပ်တွေဖတ်ခါမှာလူမမာကကြောက်လန့်ပြီးတော့ဟာငါ့ကိုသေတော့မှာမဟုတ်လို့တီးပေးနေကြတာနဲ့တူတယ်ဆိုပြီးတော့ကြောက်ကြောက်လန့်လန့်နဲ့မြန်သေးသွားရင်မခက်ဘူးလားအဲ့တို့ကောမဖြစ်ဘူးလို့ပြောနိုင်မလားဟာမှမသေးကြဘူးဟုတ်ရဲ့လားဒါကြောင့်တေဂာနီးဆိုတာသူများကူညီဖို့အင်မတန်ခက်တယ်ကိုဆွမ်းမကိုပဲကိုကောင်းမကိုပဲကိုဘလောက်အဆွမ်းတတ္တိရှိမရှိဆိုတာတေဂာနီးဟာအကောင်းဆုံးတိုင်းတန်နိုင်တဲ့ပေရန်တစ်ချောင်းပဲတချို့နေစဉ်ခါမှာတော့တော်တော်အောင်မြင်တယ်တေဂာနီးမှာရှိသမျှတိတ်ခါအကုန်ကြတယ်ဒါကြောင့်မြတ်စွာဘုရားဟောထားတာတေရေးတရားကိုမိမိရော့ရော့ရင်ဆိုင်လို့တော့မရနိုင်ဘူးဟုတ်လား ဟိနေရေးကသူများကူညီလို့ရတယ်တည်ရေးကသူများကူညီလို့တိတ်ခက်တယ်ဒါကြောင့်နေရေးထဲတည်ရေးအရေးကြီးတယ်ဒါတစ်ချက်နော်နောက်တစ်ချက်ပြောဦးမယ်နေရေးအဆင်မပြေလို့ဖြစ်တဲ့ဆင်းရဲဒုက္ခထက်တည်ရေးအဆင်မပြေလို့ဖြစ်တဲ့ဆင်းရဲဒုက္ခကအဆမတန်ကြီးကျယ်တယ်ဒါကြောင့်နေရေးထဲတည်ရေးအရေးကြီးတယ်နေရေးအဆင်မပြေလို့ဖြစ်တဲ့ဒုက္ခကစားရမယ်ဝေရမယ်ယောဂါတွေနှိပ်ဆက်စိတ်ကူးစရာပတ်စံမရှိပြုစုမဲ့လူမရှိဒါအပြင်မရှိဘူးတည်ရေးအဆင်မပြေလို့ဖြစ်တဲ့ဒုက္ခကဒုတိယဘဝမှာအပေလေးပါးကိုတန်းနေတာပဲတည်ရေးအဆင်မပြေဘူးဆိုတာကစိတ်ကူးစရာပတ်စံမရှိပြုစုမဲ့လူမရှိတာကိုရည်ရွယ်ပြောတာမဟုတ်ဘူးဆိုတာတော့တော့ပိတ်သက်တို့သိပါတယ်နော်တည်ရေးအဆင်မပြေဘူးဆိုတာလောဘဒေါသတန်းလန်းနဲ့တည်တာကိုပြောတာလောဘဒေါသတန်းလန်းနဲ့တည်လို့ရှိရင်အပေလေးပါးဟာတန်းနေတယ်အဲ့ဒီအပေဒုက္ခဆိုတာလည်းကြီးကျယ်လွန်းလို့ဖျားတောင်ကုံအောင်မဟောနိုင်ဘူးလို့ပြောထားတာပြီးတော့အဲ့ဒီအပေဒုက္ခဆိုတာကလည်းပဲရောက်သွားတယ်ဆိုရင်လွတ်မြောက်ဖို့အင်မတန်ခဲယဉ်တယ်လို့လည်းဆိုရတယ်။နေရီးအဆင်မပြေလို့ဖြစ်တဲ့ဒုက္ခထက်တည်ရီးအဆင်မပြေလို့ဖြစ်တဲ့ဒုက္ခကအဆမတန်ကြီးကျယ်တယ်။ဒါကြောင့်နေရီးထက်တည်ရီးခက်တယ်။နောက်တစ်ချက်စဉ်းစားမိတာလေးနေရီးကငါမနဲ့ပြန်ကြတော့ဘယ်သူနဲ့ဘယ်လိုတိုင်ပင်ပြီးတော့အရှိနေခါကျတော့ငါဘလို့ကြိုးစားလိုက်မယ်အစရှိတဲ့ဖြင့်အနာဂတ်မှာစီမံကိန်းချဇရားချပြီးတော့ကြိုးစားမယ်ဆိုရင်ကြိုးစားနိုင်ခွင့်ရှိတယ်။တည်ရေးကတခါတလေမှာအဲ့ဒါလို့စီမံကိန်းချခြင်းရှိခြင်းမှရှိမယ်။ဘာဖြစ်လို့လဲ။တည်ခြင်းတရားဆိုတာကထွက်ချိန်တိတိကျကျရေရေရာရာတိခွင့်မရှိတဲ့ခရီးတစ်ခုနဲ့အင်မတန်တူတယ်။ဘယ်ချိန်ထွက်ရမယ်ဆိုတာတော့မသိဘူး။ထွက်ရမယ်ဆိုတာတော့တည်ကြတယ်။ဒါကြောင့်ငါလမ်းစည်းကြီးလည်းအပြည့်စုံပဲရိတ်ခါလည်းအပြည့်စုံပဲမင်းကြိုက်တဲ့ချိန်လားခေါ်လဲဆိုတဲ့အဲ့ဒါတော့အချိန်နေရောက်အောင်ကြိုးစားနိုင်တဲ့ပုံကိုဒီဒီသာလည်းသိရင်မှအရှင်ပြေကြလိမ့်မယ်မြန်နေတော့တခါလေးအမြင်မြန်ဆန်ဆန်ရောက်လာတာသိခြင်းတရားဆိုတာသိကြတာကတော့သိသွားကြတဲ့လူတိုင်းလူတိုင်းနှိပါသည်ငါမကြခင်သိလိမ့်မယ်ဆိုတာကိုမသိဘဲနဲ့သိသွားကြတာပဲဗျမနေ့ပြန်လို့တည်မဲ့လူကဒီနေ့လို့နေမျိုးသူမနေ့ပြန်တည်လိုက်မယ်လို့မတည်သေးဘူးများသောအားဖြင့်လေတချို့လည်းတည်တာလည်းရှိတာပေါ့အဲ့တော့ပြောကျင်တာကတည်ခြင်းတရားဆိုတာအဲ့ဒါတော့နဲ့နေတယ်ခက်ခဲတယ်နဲ့နေသောခက်ခဲသောဒီပြဿနာကိုလွယ်ကူစွာပြည့်လဲစွာဖြည့်ရှင်းပြင်တယ်ဆိုရင်တော့မြတ်စွာဘုရားကအကောင်းဆုံးအဖြေကိုထုတ်ထားတယ်ကုသိုလ်ကောင်းမှုကိုသာပြည့်စုံအောင်ကြိုးစားပါအဲ့ဒီကုသိုလ်ကောင်းမှုတွေဒီကနေ့မှာကိုယ့်ကိုကောင်းကောင်းချမ်းသာစေမယ့်တရားပဲ။ဒီတည်းစိတ်ချရသောဆုံးမချက်တွေကိုမှတ်သားပြီးတော့လိုက်နာကြဖို့မလိုဘူးလား။လိုတယ်။ဒါကြောင့်ဒီကနေ့မှာကုသိုလ်ကောင်းမှုရှိမှချမ်းသာမှာ။ဒီနေရာမှာကုသိုလ်ကောင်းမှုဆိုတာကလည်းပဲဒါနရှိမယ်၊သီလရှိမယ်၊သမာဓိရှိမယ်၊ပညာရှိမယ်။အကျဉ်းများဖြင့်ဒီလေးမျိုးပါပဲ။ဒါနထက်သီလသည်ကိုအားကိုရလိမ့်မယ်။သီလထက်သမာဓိသမာဓိထက်ပညာတစ်ခုတည်းတစ်ခုပို့ပြီးတော့စွန့်ရည်တက်ပြီးထက်မြက်တဲ့သဘောရှိတယ်ဆိုတာလည်းပြည့်တတ်တို့တည်ထားကြတယ်နော်ဒါကြောင့်ပညာကတော့အကိုရဆုံးဖြစ်လိမ့်မယ်ဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုကောင်းကောင်းသိမြင်နားလည်ထားတာကိုပညာလို့ဆိုတယ်မို့လားအဲ့ဒီပညာရှိရင်ရှိသလောက်သိခြင်းတရားကိုအဲ့ဒီပုဂ္ဂိုလ်ချမ်းချမ်းသာသာလွယ်လွယ်ကူကူဖြတ်တန်းသွားနိုင်လိမ့်မယ်ဒါကြောင့်ခန္ဓာရဲ့အကြောင်းဘဝရဲ့အကြောင်းကိုကောင်းကောင်းသိရမယ်ဘဝဆိုတာခန္ဓာဆိုတာပြီးဆုံးသွားခြင်းသဘောတွေပါအချိန်တိုင်းပြီးဆုံးနေတာနာရီတိုင်းပြီးဆုံးနေတာနေ့တိုင်းပြီးဆုံးနေတာနော်အဲ့ဒီတော့အသေးစိတ်ပြီးဆုံးမှုတွေကိုမြင်အောင်ပိဋကပေါင်းသူတော်ဟောတော့အခုဒီရိတ်တာကိုလမ်းပြီးတော့တရားအထုတ်ကြတာမို့လားဖြစ်တိုင်းဖြစ်တိုင်းသောယုတ်တ္တန္တယုတ်တဘာဝနန္တဘာဝသဘောတရားမျိုးစုံတို့သည်ဖြစ်ပေါ်လာပြီးတဲ့နောက်သေချာပေါက်ချုပ်ပြောက်သွားတဲ့တရားရှိပဲဘာမှအကြကြီးတည်တာမဟုတ်အဲ့ဒီဖြစ်ပေါ်လာပြီးတဲ့နောက်ချုပ်ပြောက်သွားကြတယ်ဆိုတဲ့အချက်ကိုသိရင်အဲ့ဒါကိုသမာဓိရှိလို့လည်းခေါ်ရမယ်ပညာလို့လည်းခေါ်ရမယ်ကောင်းကောင်းကယ်တင်နိုင်တဲ့ချမ်းသာဒုက္ခကိုဖြစ်စေတဲ့တရားပေါ့ဒါကြောင့်ပိဋကပေါင်းသူတော်ဘောင်းတို့အဲ့ဒါကိုအသေးစိတ်နားလည်အောင်ကြိုးစားသွားဒီဆယ်ရက်ကလေးအတွင်းမှာဟုတ်ရလားငါခန္ဓာမှာဘာတွေဖြစ်နေလဲတတိနဲ့အမြဲတမ်းကြည့်ပေါ့မြင်တာတွေကြားတာတွေနားတာတွေစားတာတွေထိတာတွေတွေ့တာတွေဒီ၆မျိုးပါပဲနှစ်ချုပ်လိုက်ရင်အဲ့ဒါတွေကိုဖြစ်တိုင်းဖြစ်တိုင်းတတိနဲ့ကြည်ပါကြည်ပါများလို့ရှိရင်ဒီဖြစ်ပေါ်လာတဲ့သဘောဝတရားတွေဟာကုံဆုံးသွားတဲ့သဘောချုပ်ပြောက်သွားတဲ့သဘောနောက်ထပ်အစားထိုးပြီးတော့ဆက်ပြီးတော့ဖြစ်တဲ့သဘောအဲ့ဒီဆက်ဖြစ်တဲ့တရားဟာလည်းဆက်ပြီးတော့ပြတ်သွားတာပါပဲအဲ့ဒါကိုရှင်းရှင်းလင်းလင်း ကြီးကြီးရရသိတယ်နားလေတယ်ဆိုရင်ဒါကိုဘာခေါ်မလို့ပညာအဲ့ဒီပညာဒီတေခြင်းတရားကိုအရှင်ပြေအောင်အများကြီးအကူအညီပေးလိုက်မယ်ဒါကြောင့်ပေးတတ်သောသူတော်ကောင်းတို့အမြဲတမ်းပြီးဆုံးနေတယ်ဆိုတဲ့ဘဝရဲ့တယုတ်တကအမှန်ကိုကောင်းကောင်းနားလေဖို့မလိုဘူးလားတို့လေဒီအမြင်ကိုမြင်ရင်တော့ဒါတကယ်ကောင်းတယ်နော်ဒီဘဝတစ်ခါပြိမဲ့အသေးကိုမြင်ရင်တောင်ကောင်းပါပြီဗျအဲ့ဒီအမြင်ကိုတောင်မှအမြဲတမ်းမြင်နေရင်တော်တော်ကောင်းတယ်တချို့ကတဘောတစ်ခါတည်မဲ့အသေးကိုတောင်မှတဏှာကုန်သွားတယ်တခါမှမစင်သားမိတဲ့အခါရှိတယ်။တည်ခြင်းတရားကိုခက်စိမ့်စိမ့်နေလိုက်တာပေါ့လေ။တည်ခြင်းတရားနဲ့အဲ့လိုစိမ့်စိမ့်နေတော့တည်ခြင်းတရားနဲ့တွေ့လာပြီဆိုတော့မရင်းနှီးမကျွမ်းဝင်တဲ့အတွက်ကြောင့်ဘလို့ဖြည့်ရှင်းရမယ်ဘလို့ကင်တွေရမယ်ဆိုတာကိုမသိတော့ဘူး။သဘောပေါက်လား။ဒါကြောင့်တည်ချာဖို့တွေ့ရမယ်တည်ခြင်းတရားကိုရင်းနှီးကျွမ်းဝင်နေအောင်ပြည်လေအောင်ဖြည့်ရှင်းတဲ့အောင်စတဲ့ကစားသူနဲ့ကိုကမိတ်ဆက်ထားဖို့မလိုဘူးလား။ငါအချင်းမရေးတည်နိုင်တယ်ဆိုတဲ့ကိစ္စ။ဘုရင်တို့ဓမ္မပဒထကရာထဲမှာပေးထားတဲ့ဥပမာလေးတစ်ခုကောင်းတော်လို့ပြောအောင်မယ်ဗျ။တရားတော်နည်းနည်းတော့ရှည်တော့မနဲ့တူတယ်နော်။အဲ့ဒီမှာဘာပြောထားလဲဆိုတော့တည်ခြင်းတရားနဲ့ခက်စိမ့်စိမ့်နေတဲ့ပုဂ္ဂိုလ်တွေတည်ခြင်းတရားကိုမေ့ပြီးတော့တည်ခြင်းတရားနဲ့အဲ့ဒါလို့ခက်စိမ့်စိမ့်နေတဲ့ပုဂ္ဂိုလ်တွေဟာတေဂာနီးမှာဘလို့ဖြစ်တတ်တယ်ဆိုရင်တဲ့သူကဥပမာလေးနဲ့ပြောတာ။နောက်ကိုပြန်လှည့်ဖွင့်လို့မရတဲ့အနေအထားမျိုးလက်ထဲမှာလည်းပဲဘာလက်နဲ့မှမပါဘဲနဲ့အချင်းအချက်ကျနေတဲ့နေရာမှာအလွန်အစိတ်ပြင်းတဲ့မွေးတကောင်ကိုတွေ့တယ်လို့မျိုးဖြစ်လိမ့်မယ်တဲ့နောက်ကိုပြန်လှည့်ပြေးလို့မရတဲ့အနေအထားလက်ထဲမှာလည်းပဲရင်ဆိုင်ဖြည့်ဆင်းစရာဘာလက်နဲ့မှမပါတဲ့အနေအထားတွေ့နေတာကအလွန်အစိတ်ပြင်းတဲ့မွေးစိတ်ကူးနဲ့တွေ့ချင်ပါလားအမိကိုလှမ်းဆွဲမလာကောင်းကိုလှမ်းဆုပ်မလာဘယ်လိုလုပ်ကြမလဲအဲ့လိုပဲတည်ခြင်းတရားဤဟူသောမွေဆိုးနဲ့တွေ့နေတဲ့အခါမှာနောက်ကိုပြန်လှည့်ပြေးမယ်ဆိုတာတော့စိတ်ကူးမထင်နဲ့နော်နောက်ကျောင်းပြန်တယ်ဆိုတာဘဝမှာမရှိဘူးရှေ့တော့ပဲရှိတယ်မနေ့တုန်းကဆိုတာကိုပြန်ရချင်လို့ဖြစ်သလားမနေ့တုန်းကမပြောပါနဲ့ပြီးခဲ့တဲ့စက္ကန့်ကိုပြန်မရတော့ဘူးဟုတ်တယ်မဟုတ်လားနောက်ပြန်လှည့်လို့ကတော့ဘယ်လိုမှမဖြစ်နိုင်ဘူးနော်အေးအဲ့ဒီမွေစုကိုကင်တွယ်ဖို့အတွက်ကုသိုလ်ကောင်းမှုဒီဟူသောလက်နှက်ကလည်းဘာမှမပါဘူးဆိုရင်ဒီမွေစုကတေချာပေါက်ဒုက္ခပေးတော့မယ်ဟုတ်ရဲ့လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့တည်ခြင်းတရားနဲ့ခက်စိမ့်စိမ့်မနေဖို့အရေးကြီးဘူးလားအရေးကြီးတယ်ကြာနော်အဲ့ဒါလည်းပဲပညာတစ်မျိုးပဲတည်ခြင်းတရားကိုအောင့်မေ့တယ်အမှတ်ရတယ်သိတယ်ဆိုတာသိတဲ့သိလိုက်တာကိုသိတာမှန်တာကိုသိတာဒါကြောင့်သူလည်းပညာပဲပညာဖြစ်တဲ့အတွက်ကြောင့်သူကလည်းတည်တဲ့အခါကာလမှာအများကြီးအကူအညီပေးလိမ့်မယ်ဒါကြောင့်ပိဋကပေါင်းသူတော်ကတော့တည်ခြင်းတရားကြောင့်ကိုပြောရတာဟိုတချို့ကဒုတိမင်္ဂလာမရှိလာဘူးလို့ထင်ကောင်းထင်လိုက်ပဲနော်တကယ်မှန်ကန်တဲ့သဘာဝကျတဲ့စကားတွေကိုပြောတာမင်္ဂလာလို့ပြောမယ်ဆိုရင်ကောင်းဖြစ်ဘူးလားဖြစ်တယ်အဲ့တော့ဘာပဲပြောပြောတေဂာနီးမှာကိုယ့်ကိုတကယ်ချမ်းသာရာရသည်မဲ့အရာကတော့ဒါနသီလသမာဓိပညာမျှတာဖြစ်တယ်ဆိုတာကိုတော့ကောင်းကောင်းနားလည်ထားဖို့မလိုဘူးလားလိုတယ်ဒါကြောင့်နံပါတ်3ချမ်းသာသည်တေဂာနီးမှာကုသိုလ်ရှိမှချမ်းသာမှာပါဘယ်နှပါရှိသွားပြီတော့၃ပါရှိသွားပြီတရားအတနာကြီးထိုးတော့မယ်တနာကြီးနဲ့၁၀မိနစ်လောက်တော့ကြာလိမ့်မယ်နော်ခုတနာကြီးမထိုးသေးဘူးဦးသိန်းပြောတာအဲ့တော့နောက်ဆုံးချမ်းသာလေးကိုကြံတဲ့အချိန်ကိုပြောကြရအောင်ညောင်းမိမလို့ပြီးပြီးတော့ထိုင်ရအောင်ဗျာဟုတ်လားနောက်ဆုံးချမ်းသာကပြောယုံနားထောင်ယုံမျှတဲ့သဘောပေါက်မဲ့ချမ်းသာတော့မဟုတ်ဘူးနားလေအောင်ပြောဖို့လေအင်မတန်ခက်ခဲတဲ့ချမ်းသာပဲဒါပေမဲ့ဦးဇင်းတို့တက်တော့ကလေးကြိုးစားပြီးတော့ပြောအောင်မယ်နော်သဗ္ဗတာဒုက္ခတာလုံးစုံသောတန်တရားဝဆင်းရဲတို့ကိုပဟာဏပယ်ရှားလျက်ခြင်းသည်ဒုက္ခချမ်းသာသဗ္ဗိဤရုဒ္ဓနန္ဒတို့ရဲ့ဆင်းဆက်မပြတ်ဖြစ်ပေါ်ရာဒီဘဝဒီခန္ဓာဒီတန်တရားသည်တကယ်ဆင်းသက်ဆင်းရဲဒုက္ခတာဖြစ်တဲ့အတွက်ကြောင့်ချုပ်ငင်းအောင်လုပ်နိုင်မှာချမ်းသာမှာပါဘဝဆိုတာဒုက္ခလို့ဘုရားရဟန္တာရိယသူတော်ကောင်းကြီးတွေကမမြင်ဘူးလားအေးသူတို့ကသူတို့မြင်တဲ့အမြင်ကိုအခြေခံပြီးတော့ဒုက္ခဖြစ်တဲ့အတွက်ကြောင့်ချုပ်သွားမှာပဲချမ်းသာမှာလို့ပြောတာဒကာဓမ္မတို့ဦးဇင်းတို့တွေကကိုယ့်ဘဝလေးကိုဒုက္ခလို့မြင်သလားဘယ်မြင်သေးမလို့ဗျမမြင်သေးတော့ချုပ်သွားမှာချမ်းသာမယ်ဆိုတာကိုလက်ခံဖို့နားလည်ဖို့တော်တော်ကြီးကိုခင်ရင်တယ်ဒါကြောင့်မလို့ဒီချမ်းသာကပြောယုံနားထောင်ယုံမြနဲ့နားလည်ဖို့မလွယ်ဘူးလို့ပြောတာဒီချမ်းသာကိုနားလည်ခြင်းနဲ့ဆိုလို့ရှိရင်ဒီဘဝဒီခန္ဓာဒီဒုက္ခဖြစ်တယ်တကယ်မကောင်းဘူးဆိုတာကိုသိအောင်လုပ်ဖို့လိုမယ်ဘဝကိုဒုက္ခလို့သိရင်သိသလောက် ဒုက္ခဆိုရင်တော့ချုပ်သွားမှကောင်းမယ်ဆိုတဲ့စကားကိုဘာမှလက်မခံစရာအကြောင်းမရှိဘူး။ဘုရားရဏာရိယသူတော်ကောင်းကြီးတွေရဲ့အမြင်ကတော့ဘဝကိုဒုက္ခလို့မြင်တာပဲလေ။အင်္ဂုတ္တပါဠိတော်မှာမြတ်စွာဘုရားဟောထားတာလေးတစ်ခုရှိတယ်။မစင်ကျင်ကြီးသည်အနည်းငယ်မျှပင်ဖြစ်တော်လဲပဲမကောင်းသောအနံ့ရှိတကယ်လို့လေ။သိကောင်းတဲ့ဥပမာနော်။မစင်ကျင်ကြီးသည်အနည်းငယ်မျှပင်ဖြစ်တော်လဲပဲမကောင်းသောအနံ့ရှိတကယ်လို့ဘဝဆိုလို့ရှိရင်လက်ဖြစ်တဲ့ဒီကာလမျှလောက်တော့လေငါဖះမချီးမွမ်းဘူးတဲ့မကောင်းဘူးပေါ့တဘဝဖြစ်ရင်တဘဝဆင်းရဲတလဖြစ်ရင်တလဆင်းရဲတခဏဖြစ်ရရင်တခဏဆင်းရဲပဲဒါကဖះရဲ့နာရီယာသူတော်ကောင်းကြီးတို့ရဲ့အမြင်ကိုအဲ့တော့ဒကာတော်မတို့ဦးဇင်းတို့ကဒီချမ်းသာကိုနားလည်ခြင်းနဲ့ဆိုလို့ရှိရင်ဒီခန္ဓာရဲ့ဒီဖြစ်နေတဲ့သဘောတရားတွေရဲ့မကောင်းတဲ့ဒုက္ခသဘောကိုနားလည်အောင်ကြိုးစားကြဖို့မလိုဘူးလားတို့လေနားလေခြင်းနဲ့ဆိုရင်တော့ကြည်ရမှာပဲသူ့ကိုလေ့လာရမှာပဲဒါတိုက်ကြည်ရမယ်ဒါတိုက်သိအောင်ကြည်ရမယ်ခုသတိပဋ္ဌာန်ဤဆိုတာကကိုယ်ခန္ဓာကိုဖြစ်နေတဲ့သဘာဝတရားတွေကိုအမှန်အတိုင်းတဲ့တဲ့မြင်အောင်အရှိကိုအရှိအတိုင်းသိအောင်ကြည်တာပါပဲသတိထားတာပေါ့နော်အဲ့ဒီသတိကောင်းဆောင်ပြီးတော့ခန္ဓာကိုယ်ရဲ့ဖြစ်တိုင်းဖြစ်တိုင်းသောသဘာဝတွေကိုကြည်ပါများတဲ့အခါကျတော့သိလာတဲ့သဘောပေါ့ဒါလူငရင်းနားလည်အောင်အကြံဉာဏ်ပြောတာပါဘလို့တိလာလဲဆိုတော့ဩဖြစ်ပေါ်လာတဲ့သဘာဝတရားတွေဟာချုပ်ပြောက်သွားတာကြာချုပ်ပြောက်သွားကြတာကြီးပါလားလို့တိလာတယ်။အဲ့ဒီအတိဝန်းလာရင်ဒါဝိပဿနာနယ်ပယ်အဆင့်ကိုရောက်မသွားဘူးလား။ရောက်သွားတယ်။အဲ့ဒါလို့ဘဝရဲ့အနိစ္စအချက်ဒလဆက်ကုံပြောက်လိုက်နေတဲ့အချက်ကိုမြင်မှများလာတဲ့အခါမှာဩဘဝဆိုတာပြီးတော့လည်းပြီးရတာပဲဘာမှတန်ဖိုးမရှိပါလားလို့ဘဝရဲ့သုံးညသဘောကိုတပြည်းပြည်းနဲ့နားလည်လာတယ်။ဘဝဆိုတာပြီးတော့လည်းပြီးရတာပဲ။ဘာအနှစ်မှမရှိတဲ့အနတ္တသဘောလို့တပြည်းပြည်းနဲ့နားလည်လာတယ်။အဲ့ဒီမမြဲခြင်းသဘောတရားအမြဲတမ်းရှိနေလို့လူငယ်နားလည်အောင်တည့်တည့်ပြောရရင်တော့ဖြစ်တိုင်းဖြစ်တိုင်းအမြဲတမ်းပြီးပြီးပြီးပြီးသွားလို့မှုကိုဘဝကအကောင်းမဟုတ်ဘူးလို့ပြောတာ။သဘောပေါက်လား။ဒုက္ခဆိုတာကဆင်းရဲတဲ့ဒုက္ခဝေဒနာလောက်ကိုရည်ရွယ်ပြောတာမဟုတ်ဘူးနော်။ကိုယ်စိတ်တိုင်းမကြတာလောက်ကိုရည်ရွယ်ပြီးတော့ပြောတာမဟုတ်ဘူးနော်စိတ်တိုင်းကြတာပဲဖြစ်ဖြစ်စိတ်တိုင်းမကြတာပဲဖြစ်ဖြစ်ဆင်းရဲတာပဲဖြစ်ဖြစ်ချမ်းသာတာပဲဖြစ်ဖြစ်ဘာမှတည်တတ်နေတာမရှိဘူးတလက်ကျပြီးဆုံးလိုက်နေတာပြီးဆုံးသွားလို့မဟုတ်ဘူးမကောင်းဘူးလို့ပြောတာကောင်းတာလေးတည်းထိန်းထားလို့မရဘူးမကောင်းတာလည်းထိန်းထားလို့မရဘူးသူကတော့ပုံမှန်ပဲပြီးဆုံးနေတာပဲအဲ့ဒီပြီးဆုံးခြင်းအချက်ကိုအမြင်သင်ပြီးတော့ဘဝဟာမကောင်းဘူးလို့မြင်တဲ့ပုဂ္ဂိုလ်ဒါဒုက္ခကိုစပြီးတော့နည်းနည်းရိပ်မိလာတဲ့သဘောပေါ့ဟုတ်ရဲ့လားအဲဒါလိုဒုက္ခကိုမြင်ရင်မြင်တဲ့လောက်ဒုက္ခဆိုရင်ချုပ်သွားမှချမ်းသာမယ်ဆိုတဲ့စကားကိုနားလေစပြုလာတာပေါ့ဟုတ်ရဲ့လားဒကာကြီးမိုင်းများဒါကြောင့်သတ္တုဒ္ဓချမ်းသာက၄နဲ့တယ်နော်အေးဒီနေရာမှာဦးဇင်းတို့တစ်ချက်ဆက်ပြီးတော့ပြောเสียရရှိတာကဒီဘဝဒုက္ခတွေဟာဆင်းရဲဒုက္ခသာဖြစ်တဲ့အတွက်ကြောင့်ချုပ်ငြိမ်းအောင်လုပ်မယ်ဆိုလို့ရှိရင်သူတို့ကိုဒါတိုင်းချုပ်ငြိမ်းအောင်လုပ်လို့တော့မရဘူးဒုက္ခတွေချုပ်သွားခြင်းနဲ့ဆိုရင်ဒီဒုက္ခတွေဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုရှာပြီးတော့အဲ့ဒီအကြောင်းတရားကိုအရင်ပယ်သတ်ဖို့တို့ပဲဒုက္ခဖြစ်ခြင်းရဲ့အကြောင်းကတော့တဏှာလောဘဆိုတဲ့သမုဒယသစ္စာကြောင့်ဖြစ်တာလို့ဘိသက်တို့ကြားဖို့ပြီးသားဟုတ်လားဆိုလိုတာကအကြောင်းတရားကိုတတ်မှအကျိုးတရားဟာရက်သွားပဲတဏှာလောဘဆိုတဲ့လိုခြင်းနဲ့ဖြစ်ခြင်းနဲ့ရခြင်းနဲ့ဘာမှဖြစ်ခြင်းနဲ့ညာဖြစ်ခြင်းနဲ့ကာမဂုဏ်အာယုန်တွေကိုလိုခြင်းနဲ့ဘဝကိုလိုခြင်းနဲ့နော်ဒီလူကျင်နေရကျင်နေဆိုတဲ့တဏ္ဍသမှုရိယသစ္စာဒါကိုပယ်တတ်နိုင်မှသာလျှင်ဒီတဏ္ဍလောဘကြောင့်ဖြစ်ပေါ်လာတဲ့ဒုက္ခသစ္စာတွေဟာချုပ်သွားမှာအဲ့တော့ဦးဇင်းတို့ဒီသတ္တုထချမ်းသာရဲ့ဆိုလိုရင်အဓိပ္ပာယ်ကရဟတမေဉဏ်ဖြင့်တဏ္ဍလောဘကိုပယ်တတ်ပြီးတော့ထိုတဏ္ဍလောဘကြောင့်ဖြစ်ပေါ်လာတဲ့အကျိုးဒုက္ခသစ္စာဘဝခန္ဓာတွေကိုချုပ်ငြိမ်းအောင်လုပ်သွားနိုင်မှသာလျှင်ချမ်းသာမယ်လို့ပြောတာဒါထက်တူတူပြောရရင်တော့ယဟန္တာဖြစ်မှချမ်းသာမယ်လို့ပြောတာအရဟတမေဉာဏ်ရမှလည်းပဲလောဘကုန်မှာလောဘကုန်မှာလည်းပဲလောဘကြောင့်ဖြစ်တဲ့ဒုက္ခတွေကုန်သွားမှာသဘောပေါက်ရလားအေးအဲ့တော့လောဘကုန်အောင်တတ်နိုင်တာကလည်းအရဟတမေဉာဏ်ကပါတတ်နိုင်တာသို့တော်စဉ်းစားတရားရှိတာကအရဟတမေဉာဏ်ဆိုတာကလည်းပဲအနာဂါမိမေဉာဏ်မရဘဲနဲ့ရမလားအနာဂါမိမေဉာဏ်ကတော့သက္ကရာဂါမိမေဉာဏ်မရဘဲနဲ့ရမလားသက္ကရာဂါမိမေဉာဏ်ဆိုတာကတော့သောတပတ္တိမေဉာဏ်မရဘဲနဲ့မရဘူးသောတပတ္တိမဉ္ဇဆိုတာကလည်းပဲရင့်ကျက်တဲ့ဝိပဿနာဉာဏ်ရှိပဲနဲ့မရနိုင်ဘူးအဲ့တော့လောဘချုပ်အောင်လုပ်မယ်ဆိုရင်လည်းပဲဘယ်ပြန်ရောက်လာလဲဆိုတော့ วิปัสสนาญาณก็ซะยะเลยဆိုတာကိုရောက်မလာဘူးလားရောက်လာတယ်အဲ့တော့ရင်းကျက်တဲ့วิปัสสนาญาณဆိုတာကိုယ့်ရဲ့ခန္ဓာကိုယ့်ရဲ့ဖြစ်တိုင်းဖြစ်တိုင်းတော့သဘာဝတရားတွေကိုတတိဝရိယကြီးကြီးနဲ့အမြင်မပြတ်စောင့်ကြည့်ခြင်းဆိုတဲ့အလေးအကျင့်ကိုကြီးထွားအောင်ပြုစုပျိုးထောင်ရာကနေတစ်ချက်วิปัสสนาญาณဆိုတာကလည်းရင်းကျက်နိုင်တာမဟုတ်လားသဘောပေါက်တယ်เนาะဒါတုံငယ်တွေသဘောပေါက်အောင်ပြောနေတာဟုတ်ရဲ့လားဒါကြောင့်ကိုယ်ဘာလုပ်နေတာလဲဆိုရင်ကိုယ့်အကြောင်းကိုသိအောင်ကြိုးစားနေတာအဲ့လိုပြောလို့မရဘူးလားဒါကဓမ္မတို့ဦးဇင်းတို့အစွဲလန်းဆုံးဟာကိုယ်ခန္ဓာကိုယ်ကိုဆွဲလန်းတာပဲ။ဘာကိုပဲဆွဲလန်းဆွဲလန်းဆွဲလန်းရင်တော့ဒုက္ခရောက်မှာပဲ။ဒီပညာတွေကိုဆွဲလန်းနေပဲ။ဒီပညာတွေကိုဆွဲလန်းတာနဲ့တန်တဲ့ဒုက္ခတော့ရမှာပဲ။ကိုယ့်ကိုယ်ကိုဆွဲလန်းရင်လည်းကိုယ့်ကိုယ်ကိုဆွဲလန်းတာနဲ့တန်တဲ့ဒုက္ခကတော့ရမှာပဲ။ဆင်းရဲခြင်းမှန်သမျှတို့ဒီဆွဲလန်းခြင်းကြောင့်ဖြစ်တာလို့သဘောပေါက်ထားကြတယ်။အဲ့တော့ငါဆွဲလန်းနေတဲ့အရာတွေထဲမှာနဲ့နဲ့ဆိုင်ဆိုင်အစွဲလန်းဆုံးကတော့ကိုယ့်ကိုယ်ကိုဆွဲလန်းခြင်းဟာနဲ့နဲ့ဆိုင်ဆိုင်အစွဲလန်းဆုံးပဲအဲ့တော့ငါခန္ဓာကိုယ်ဒီဆွဲလန်းတိုက်တဲ့ခန္ဓာလားမဆွဲလန်းတိုက်တဲ့ခန္ဓာလားဆိုတာကိုယ်ကိုယ်တိုင်သိအောင်ဒါအဖြေရှာအဲ့လိုကိုပြောလို့မရဘူးလားရတယ်နော်ဒါကြောင့်ဘဝဆိုတာဖြစ်ခြင်းတရားလို့အကျဉ်းမြအသေးပဲရပါတယ်ဘာတွေဖြစ်နေတယ်လဲမြင်တာတွေဖြစ်တယ်ကြားတာတွေဖြစ်တယ်နားတာတွေစားတာတွေထိတာတွေတွေးတာတွေအကျဉ်းမြဒီ6မျိုးပေါ့ဒီကြောင့်မျိုးကိုပဲအကြောင်းပြုပြီးတော့မြင်လို့ကောင်းတယ်မြင်လို့မကောင်းဘူးဝေဒနာတရားတွေပွားလာတာပေါ့အဲ့ဒီဝေဒနာတွေကိုပဲအကြောင်းပြုပြီးတော့ချမ်းသာတယ်ဆိုရင်တော့ကြိုက်လိုက်မဟဲ့ဆင်းရဲတယ်ဆိုရင်တော့မုန်းလိုက်မဟဲ့ဆိုပြီးတော့ချစ်ချင်းမုန်းခြင်းဆိုတဲ့လောဘဒေါသတွေကိုများမလာဘူးလားအဲ့ဒီချစ်ချင်းမုန်းခြင်းကိုအကြောင်းပြုပြီးတော့ချစ်ချစ်တယ်လို့မုန်းမုန်းတယ်လို့ပြောကြဆိုကြလှုပ်ကြကြိုင်ကြဆိုတဲ့ကာယကံဝစီကံတွေကိုပေါ်မလာဘူးလားအဲ့ဒီကံတွေကိုပဲအကြောင်းပြုပြီးတော့အကျိုးဝိဘက်ဆိုတာတွေကိုဖြစ်မလာဘူးလားဖြစ်တာလေးပါအများကြီးဖြစ်တယ်ဟုတ်လားအဲ့ဒီဖြစ်လာတဲ့သဘာဝတရားမှန်သမျှတို့ဒီဘာတွေပဲဖြစ်တယ်ပြောပြောပြီးဆုံးသွားတာကြီးပါပဲဒါဘယ်လို့မှမမြင်နိုင်ဘူးနော်အဲ့လိုဖြစ်ပေါ်လာတဲ့သဘောတရားတွေဟာပြီးဆုံးသွားတယ်ဆိုတာကိုသိကျင်တယ်ဆိုရင်တော့အဲ့ဒီဖြစ်နေတဲ့တရားတွေကိုပဲဓာတ်လိုက်သိအောင်ကြည့်ဖို့ပဲရှိတယ်ရှုဖို့ပဲရှိတယ်မှတ်ဖို့ပဲရှိတယ်ရှုတယ်မှတ်တယ်ကြည့်တယ်သိတယ်အဓိပ္ပာယ်အတူတူပဲမဟုတ်လားအေးဒါကြောင့်ပေးတာပေါ့သူတော်ကောင်းတို့အဲ့ဒါလိုဝိပဿနာအလုပ်ကိုကြိုးစားအထုတ်မှဝိပဿနာဉာဏ်အဆင့်ဆင့်ရင့်ကျက်ပြီးတော့မဲ့ဉာဏ်ပူဉာဏ်အဆင့်ဆင့်ရပြီးတော့နောက်ဆုံးအရတမဉာဏ်ရပြီးချို့ရင်လောဘအလုံးစုံကုန်ခန့်မသွားဘူးလားလောဘကုန်ပြီဆိုရင်ဒါဒုက္ခကုန်တယ်ပေါ့ဒါသေဒနာမှလာတဲ့ဤကတော့ဒါဒီတိုင်းပဲဟုတ်ရဲ့လားဒါကြောင့်ပေးတာပေါ့သူတော်ကောင်းတို့သရုပ်ဓချမ်းသာဆိုတာကအင်မတန်အရေးကြီးတဲ့အဓိကကြတဲ့ချမ်းသာပါဘုရားဘာသာဝင်တို့ရဲ့အဓိကပန်းနိုင်ချမ်းသာဟုတ်လားခန္ဓာရဲ့အမှန်ကိုသိပြီးတော့လောဘတဖြည်းဖြည်းနဲ့နည်းရာကနေနောက်ဆုံးမဲ့ညာဖုန်ညာအဆင့်နဲ့ရပြီးတော့ကုန်ခန်းသွားမှသာလျင်တကယ်စရုထမြောက်ချမ်းသာတဲ့ချမ်းသာမှကိုရမယ်လို့ပြောတာဟုတ်ရဲ့လားအဲ့ဒါစရုထချမ်းသာဒီဒါတန်ဖိုးအကြီးဆုံးချမ်းသာနော်တကယ်ယူမိုင်ပြဘာဖြစ်လို့လဲနည်းနည်းလေးစဉ်းစားကြည့်ပြောအောင်မယ်စရုထချမ်းသာကိုရပြီးလို့ရှိရနောက်ထပ်ချမ်းသာဖို့အတွက်ဘာမှလုပ်เสียမလိုတော့ပြီးသွားတယ်။သာသနာတော်ဟာအပြီးအဆုံးရှိတဲ့သာသနာ။အပြီးအဆုံးမရှိဘဲနဲ့အမြဲတမ်းခြားလက်ပတ်ရန်နေတဲ့သာသနာအဆုံးမှမဟုတ်ဘူး။ဟုတ်လား။အပြီးအဆုံးရှိတယ်နော်။အရတ္တမညာအရတ္တဖုန်ညာရလို့ရှိရင်ဒါဘုရားရဲ့အဆုံးမှဟာပြီးသွားတာပဲမဟုတ်လား။ဒီချမ်းသာကိုရပြီးရင်ချမ်းသာတစ်ခုရဖို့အတွက်ထပ်ပြီးတော့ကြိုးစားတယ်အထုတ်เสียမလိုတော့ဘူး။အငင်းကြီးငင်းပြီးအချမ်းသာကြီးချမ်းသာပြီ။ဒီချမ်းသာကိုမရသေးသမျှရှင်တဲ့ချမ်းသာဘလောက်ပဲပြည့်စုံပါတယ်ပြောပြောဘယ်တော့မှအငြင်းကြီးငြင်းနေတယ်ဆိုတာမရှိဘူးအချမ်းသာကြီးချမ်းသာတယ်ဆိုတာမရှိဘူးဘာဖြစ်လို့လဲဆိုတော့ရှင်တဲ့ချမ်းသာတွေဟာရပြီးရင်ကုန်ခန်းသွားတဲ့သဘောရှိတယ်နောက်ထပ်ထပ်ပြီးတော့ရကျင်နေတဲ့အတွက်ကြောင့်ထပ်ပြီးတော့ရှာရတဲ့သဘောရှိတယ်တဲ့တဲ့ပြောရရင်အားမရှိတော့ချမ်းသာအနာမရှိတော့ချမ်းသာအမြဲတမ်းရှားနေရမယ်လုံနေရမယ်ပင်ပန်းနေမယ်ချမ်းသာတနည်းအားဖြင့်ဒီသရုပ်ဓာချမ်းသာကလွဲလို့ကျန်တဲ့ချမ်းသာတွေဟာရှားရာကျိုးမနှက်တဲ့ချမ်းသာသရုပ်ဓာချမ်းသာကတော့ရှားရာကျိုးနှက်တဲ့ချမ်းသာသိလားဘာဖြစ်လို့ရှားရာကျိုးနှက်တယ်လဲဆိုတော့သူရပြီးရင်အောင်မြင်ပေါက်မြောက်သွားပြီဆိုလို့ရှိရင်ဒါပြီးသွားပြီအငြင်းငြင်းငြင်းရမယ်ဒါကြောင့်ယဟန္တာရှင်မြတ်ကြီးတွေမြတ်စွာဘုရားကိုသူတို့ရတဲ့ဂုံကျေးဇူးကိုလျှောက်ထားတင်ပြတဲ့အခါမှာစကားတစ်ခုံးပါတယ်လေကတံကရဏီယနာပရံအိဋ္ဌထာယလေလုပ်เสียရလုပ်ငန်းကိစ္စအလုံးပြီးသွားပါပြီနောက်ထပ်ချမ်းသာဖို့အတွက်အခြားတစ်ပါးအလုပ်ကိုလုပ်เสียမလိုတော့ပါဘူးလေဟုတ် အလုတ်ပြီးသွားပြီလို့ဆိုတာယဟန္တာတွေမှာကျုံဝါနိုင်တဲ့စကားဒကာဓမ္မတို့ဦးဇင်းတို့အလုတ်ပြီးပြီလို့ပြောနိုင်လားဘယ်ပြောနိုင်ပါတော့အလုတ်ကဘယ်တော့မှမပြီးဘူးဒီနေ့လုတ်တယ်ရတယ်ကုန်တယ်နောက်နေ့ထပ်ပြီးတော့ရှားပြန်တယ်လုတ်ရပြန်တယ်ရတယ်ကုန်တယ်အဲ့ဒါလိုပဲတစ်နှစ်ပြီးတစ်နှစ်တဘဝပြီးတဘဝဘယ်တော့မှနားရတယ်လို့ပြီးတယ်လို့မရှိဘူးဘာဖြစ်လို့အလုတ်ကမပြီးသလဲဆိုတော့မပြီးနိုင်တဲ့အလုတ်ကိုလုတ်တာကိုအပြီးမရှိတဲ့အလုတ်ကိုလုတ်တာဟုတ်ရဲ့လားမပြီးနိုင်တဲ့ချမ်းသာကိုရှာတာဒါကြောင့်မလို့ဘယ်တော့မှအပြီးမရှိဘူးအမြဲတမ်းပင်ပန်းနေမယ်အမြဲတမ်းမောနေမယ်အမြဲတမ်းဆင်းရဲဒုက္ခရောက်နေမယ်အပြီးအဆုံးမရှိတဲ့ချမ်းသာကိုရှာတာတနည်းအားဖြင့်ချမ်းသာတုချမ်းသာရမှုရှာတဲ့အတွက်ကြောင့်တရားဓမ္မတို့ဦးဇင်းတို့ရဲ့ဘဝသည်အဲ့ဒီချမ်းသာကိုရှာနေသမျှကာလပတ်လုံးဘယ်တော့မှအားမှလည်းမဟုတ်ဘူးနားရမှလည်းမဟုတ်ဘူးဆိုတာကိုသဘောပေါက်ဖို့မလိုဘူးလားသုဒ္ဓချမ်းသာကြတော့အဲ့လိုမဟုတ်ဘူးနော်သူ့ကိုရပြီးပြီဆိုလို့ရှိရင်ဒါအချမ်းသာကြီးချမ်းသာရပြီအငြင်းကြီးငြင်းရပြီဒါဦးဇင်းတို့ဘုရားဘာသာဝင်တို့ရဲ့နောက်ဆုံးပန်းတိုင်ပေါ့ဟုတ်ရလားဒီနောက်ဆုံးဆိုတဲ့အတိုင်းနောက်ဆုံးမှာသွားထားရင်တော့အဲ့ဒါဒုက္ခရောက်မှာနော်ဟုတ်လားရှေ့ဆုံးမှာထားတဲ့နာဟုတ်တယ်မို့လားအေးဒါကြောင့်သုဒ္ဓချမ်းသာအရေးမကြီးဘူးလားအရေးကြီးတယ်ဒါကြောင့်ဘေးတော်သူတော်ကောင်းတို့ဒီသုဒ္ဓချမ်းသာကိုရရှိဖို့ရန်အတွက်လောဘကုန်ဖို့လိုပါတယ်လောဘကုန်ဖို့အတွက်အရတမဉဏ်ရဖို့လိုပါတယ်အရတမဉဏ်ရဖို့အတွက်ဘယ်ကစရမှာတုံးဆိုရင်ဝိပဿနာဉဏ်ကစရမှာပါဟုတ်လားဒါကြောင့်ကိုယ့်ဤခန္ဓာရဲ့သဘောတဘာဝအမှန်ကိုအမှန်အတိုင်းသိမြင်နားလည်အောင်ကြိုးစားအထုတ်တဲ့ဒီသတိပဋ္ဌာန်ဘာဝနာအလုပ်ကိုကြိုးစားပြီးတော့အထုတ်ကြဖို့မလိုဘူးလားအဲ့ဒါဘာလို့တားလဲလို့မေးရင်သတုဋ္ဌချမ်းသာကိုရှာဖွေတာဖြည့်ရရှိဘူးလားရှိတယ်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့လေးပါသောချမ်းသာကိုရအောင်ရှာကြဖို့မလိုဘူးလားလိုတယ်ကုသင်းတရားဟောတာတဏှာကြီးနဲ့73မိနစ်ရှိသွားပြီနော်မြစ်တာပို့ပါနဲ့တဏှာကြီး15မိနစ်အန်ကြပဲဟုတ်လားအဲ့တော့ဒီကနေ့ညဦးဇင်းတို့ချမ်းသာဘယ်နှပါပြောခဲ့တော့လေးပါပြန်ပြီးတော့အနှစ်ချုပ်ကြည့်မယ်နော်ပြဿနာတွေအမှုကိစ္စတွေများပြားလွန်းတဲ့လူလောကကြီးမှာအရေးရဲ့အကြောင်းရဲ့ပြဿနာကြီးငယ်အမှုကိစ္စကြီးငယ်တစုံတရာကျုံးလာပြီဆိုရင်ဘာရှိမှချမ်းသာမှာလဲမိတ်ဆွေကောင်းရှိမှချမ်းသာမှာဒါကြောင့်မိတ်ကောင်းဆွေကောင်းကိုစေတနာကောင်းမေတ္တာကောင်းထားပြီးတော့ရအောင်ရှာကြဖို့မလိုဘူးလားတို့လေနံပါတ်1ချမ်းသာပြည့်စုံကြပါစေပေါ့ဟုတ်လားနောက်နံပါတ်2ရှားကျင်တိုင်းမရတဲ့လောကကြီးရစေရရှိအောင်လှုပ်ထမ်းမှရတဲ့လောကကြီးမှာရသမျှကိုရောင်ရင်းဖို့တင်းတင်းဖို့ကျင့်တတ်ဖို့မလိုဘူးလားတို့လေကြီးမားတဲ့လောဘရဲ့အလိုကိုသာလိုက်နေမယ်ဆိုရင်များပြားလွန်းတဲ့အာယုန်တွေကိုပေါ်တိုင်းသာလိုချင်နေရမယ်ဆိုရင်ဘယ်တော့မှငြိမ်းချမ်းမှာမဟုတ်ဘူးလို့နားလည်ပြီးတော့လည်းပဲတန်တုတ်ထီးဆိုတဲ့ရောင်ရဲချင်းချမ်းသာကိုလည်းရအောင်ရှာကြဖို့မလိုဘူးလားဟုတ်တယ်။ဒါကြောင့်ရောင်ရဲချင်းဆိုတဲ့ဒုတိယချမ်းသာကိုလည်းပဲရအောင်ရှာနိုင်ကြပါစေပေါ့နော်။နောက်တတိယချမ်းသာတေရီချမ်းသာဟုတ်လား။အေးမိတ်ကောင်းနဲ့ရောင်ရဲချင်းကနေရီချမ်းသာနှစ်မျိုးနော်။ဘောဆိုတာနေုံနေလိုက်တာနဲ့မပြီးတေချာဘောက်တေရအောင်မှဖြစ်တဲ့အတွက်ကြောင့်တေခြင်းအခါမှာချမ်းသာဖို့အတွက်ကုသိုလ်ကောင်းမှုရှိဖို့လိုပါတယ်။ဒါကြောင့်တေခါနီးမှာချမ်းသာဖို့အတွက်ကုသိုလ်ကောင်းမှုကိုပြုသောအဖြစ်တတိယချမ်းသာကိုလည်းရအောင်ရှာနိုင်ကြပါစီ။ဟုတ်ရဲ့နော်။အဲ့ဒါလို့ဘောဆိုတာနေလိုက်တေလိုက်နေလိုက်တေလိုက်နဲ့မပြီးနိုင်မဆုံးနိုင်တဲ့အတွက်ကြောင့်တကယ်အရိယာဉာဏ်မြင်နဲ့ကြည့်မယ်ဆိုလို့ရှိရင်ဘဝဆိုတာဆင်းရဲဒုက္ခမျှတာလို့မြတ်စွာဘုရားမဟုတ်ဘူးလားအဲ့လိုဆင်းရဲဒုက္ခတာဖြစ်တဲ့တကြောင်ဒီဘဝတွေဟာချုပ်ငြိမ်းသွားမှသာနဲ့ချမ်းသာလိမ့်မယ်ဒါကြောင့်အရတမဲ့ဉာဏ်ဖြင့်တဏှာလောဘကိုအကျွမ်းမဲ့ပယ်တတ်ပြီးတော့ထိုတဏှာလောဘကြောင့်ဖြစ်ပေါ်လာမယ်အကျိုးဒုက္ခသစ္စာဘဝခန္ဓာတွေချုပ်ငြိမ်းသွားမှသာနဲ့သုဒ္ဓချမ်းသာကိုရကြလိမ့်မယ်ဒီနေရာဖြင့်ယဟနာဖြစ်ပြီးတော့ဒုက္ခဇာသိညာရလိမ့်မယ်။အဲဒါလိုသတုဋ္ဌချမ်းသာကိုလည်းပဲရအောင်ရှာနိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့လေးပါးချမ်းသာရအောင်ရှာဆိုတဲ့တရားကိုပြစ်တာပို့ပြီးတော့အဆုံးတတ်ကြရအောင်နော်။ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတိဝတ္တသဗ္ဗဗုဒ္ဓံဒုဗ္ဗံဝေနတရာဒုက္ခိဘွန်တုတိ။ဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတေဝတာသဗ္ဗဓမ္မာနုဘာဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗတေဝတာသဗ္ဗတံဃာနုဘာဝေနတရာဒုက္ခိဘွန်တုတိ တိတုမကသင်္တရာနာပိတ္တပေါင်းတရာအောင်တို့သာတာအလုံးသောတတဝအနန္တတို့အားတဗ္ဗမင်္ဂလာလောကိလောကုတ္တရာကောင်းဆိုသည်မြတ်မင်္ဂလာဝဝတိဘဝတုကောင်းစွာမသိဖြစ်တော်မူကြပါစေတည်းတဗ္ဗဒေဝတာမိမိတို့ခန္ဓာကိုယ်မှာစောင့်ကြည့်နေကြကုန်သောတမိမိတို့ဤမှာစောင့်ကြည့်နေကြကုန်သောတမိမိတို့သာနာမိမိတို့ကဘာမှာစောင့်ကြည့်နေကြကုန်သောဓမ္မရဏကောင်းတာပေါင်းတို့ကလည်းပဲသက္ကတုကောင်းစွာမသွေဆောင်လျှောက်တော်မူနိုင်ကြပါစေတည်းသဗ္ဗဗုဒ္ဓ ानु ဘဝေနကင်းငါဝါလူသေးစုမကပွင့်တော်မူကြရဲသုတ္တရဏဘဗျာရှင်ကိုယ်တော်မြတ်တို့ရဲ့တဘုတိဆောင်အနုဘောတော်တို့ရောက်၎င်းသဗ္ဗဓမ္မ ानु ဘဝေနဗေလီရန်ဖူရီရန်နိဗ္ဗာန်ပရိယတိဟုဆိုသောစေတံတော်တရားတော်မြတ်တို့ရဲ့တဘုတိဆောင်အနုဘောတော်တို့ရောက်၎င်းသဗ္ဗတံ ानु ဘဝေနမေကတံလေးရောက်ပဏ္ဍံလေးရောက်ဆိုသောရှောတော်ရိယသံဃာရှင်မြတ်တို့နှင့်တဝံတိလဝုံသမတိဘုံပညာကိုတို့နှင့်ပြည့်စုံတော်မူကြတဲ့သမုဒိသံဃာအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တဘုတိဆောင်အနုဘောတော်တို့ရောက်၎င်းတရားနိယောညပါဝေခပဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုစိတ်နှပြကြံမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသိဖြစ်တော်မူကြပါစေတည်း